ကဲယနေ့ညအကျင်ပါပြုလုပ်တဲ့ဓမ္မသဘင်ပွဲစတင်ကြစို့ယနေ့သာသနာတော်နှစ်2559ခုနှစ်မြန်မာဘောဇာတက္ကရာ1385ခုနှစ်ပြာတိုလာဇန်12ရက်ခရစ်နှစ်2014ခုနှစ်ဇန်နဝါရီလ12ရက်တနင်္ဂနွေနေ့ညချမ်းအချိန်ကမှမကွေးတိုင်းဒေသကြီးနမောင်းမြို့မှာကျင်းပပြုလုပ်တဲ့ဓမ္မသဘင်ပွဲဖြစ်ပါတယ်။အကြောင်းရင်းခန္ဓာကနမောင်းမြို့စိတ်သက်ဖြူစင်ကရုဏာရှင်များလူမှုကူညီရေးတင်ကြီးရဲ့၅နှစ်ပြည့်ထိမ့်မတ်မင်္ဂလာကိုကြောင်းပြုပြီးတော့ဓမ္မသဘင်ပွဲများတနည်းအားဖြင့်ဓမ္မဒါနတရားလူများကိုပေးလှူကြတယ်ပင်မဓမ္မဒါနကုသိုလ်ရှင်များကနှစ်ဖက်မိဘများအားအမှုထား၍နမောင်းမြို့ဇေယျကွတ်တက္ကະဦးသိန်းစောတက္ကະမဒေါခင်ဝိုင်းကြီးတမီးများဖြစ်ကြတဲ့မခင်နန္ဒာဆွေမထထအောင်မချေစုဝင်းမဟိမန်သိန်းပရမျာဆန်ရောင်းဝယ်ရေးမိသားစုတို့ကပင်မဓမ္မဒါနကုသိုလ်ရှင်အဖြစ်လှူဒါန်းပြီးတော့ယနေ့တရားလူကိုပေးလှူကြတယ်အလုံးသောဘုရားရဲ့နေမည်ဖြစ်တဲ့နမောက်မျိုးသူမျိုးသားများဒီအသင်းကိုကြောင်းပြုပြီးတော့တရားနာယူကြတဲ့အခါမှာဘုန်းကြီးနေနဲ့ဘုရားအောင်ဆန်းတို့လူလာခဲ့တဲ့ငြိမ်းချမ်းရေးကိုဥတည်ပြီးတော့မြတ်တာရေးညီညွတ်ရေးချစ်ကြည်ရေးဆိုတဲ့ကောင်းကြီးနဲ့တရားဟောပေးပါမယ်။ဒါကြောင့်တရားတော်နာမည်ကမြတ်တာရေးညီညွတ်ရေးချစ်ကြည်ရေးတရားနာမည်ကပါလေဘုန်းကြီးတို့မြတ်တာမှုရှိမှညီညွတ်မယ်မြတ်တာမှုရှိမှဘာဖြစ်မလဲညီညွတ်မှချမ်းသာမယ်တဲ့ညီညွတ်မှဘာလဲဒါကြောင့်ဒီတရားကိုဘုန်းကြီးကဟောပေးမယ်ဟောပေးတဲ့အခါမှာဘုရားရှင်ကိုတော်မြတ်နဲ့ရဟန္တာရှင်မြတ်ကြီးတွေကျင့်သုံးခဲ့တဲ့လမ်းစဉ်ကိုမူတည်ပြီးတော့ဟောပေးပါမယ်အဲ့တော့ဘုရားရှင်ဟောကြားတော်မူခဲ့တဲ့လမ်းစဉ်ဘုရားရှင်ဖွင့်ပြခဲ့တဲ့လမ်းစဉ်ရဟန္တာရှင်မြတ်ကြီးတွေသူတော်ကောင်းကြီးတွေကျင့်သုံးခဲ့တဲ့လမ်းစဉ်ဒါတွေကိုဘုန်းကြီးရဲ့ပိဋကတ်တော်ကနေကောက်နှုတ်ချက်ချပြီးတော့ဟောပေးမယ်ဒီလမ်းစဉ်တွေအတိုင်းဘုကျောအောင်ဆန်းတို့ဘလို့ကျင့်သုံးသွားတယ်လဲနောက်ပိုင်းအနည်းငယ်သုံးသက်ချက်လေးတွေပြောပြပေးမယ်ဒါလည်းပဲအာလုံတော်တရားတော်မကြီးကျင့်သုံးလိုက်နာဖို့တဲ့ဘာလို့ဖို့လဲအဲ့တော့ဒီတရားတော်ကိုနာယူပြီးလို့ရှိရင်ဘုန်းကြီးတို့ဘလောက်ထိအံ့အားသင့်စရာကောင်းလဲဆိုတော့လွန်ခဲ့တဲ့နှစ်ပေါင်း2500ကျော်2600နီးပါးကဘုရားရှင်ရဟန္တာရှင်မြတ်ကြီးသူတော်ကောင်းကြီးကျင့်သုံးသွားတဲ့လမ်းစဉ်ဟာယနေ့ခေတ်တောင်းဆိုနေတဲ့လူအခွင့်ရေးအနောက်နိုင်ငံအမေရိကန်စတဲ့ဒီမိုကရေစီရဲ့ဘိုးအကြီးတွေလို့ပြောနေတဲ့ဒီနိုင်ငံတွေကျင့်သုံးခဲ့တဲ့လမ်းစဉ်တွေဟာဘုရားရှင်စတဲ့ရဟန္တာရှင်မြတ်ကြီးသူတော်ကောင်းကြီးကျင့်သုံးခဲ့တဲ့လမ်းစဉ်မှလာဒါမျိုးသွားပြီးတော့အံအဝဖွေရာတွေ့ရမယ်အဲ့တော့ယနေ့ခေတ်လူတွေကတော့ဒါတွေကနောက်နိုင်ငံကလာတာဒီမိုကရေစီဆိုတာမြန်မာနိုင်ငံခုမှကျင့်သုံးမလို့ဒီလိုထင်ကောင်းထင်နိုင်တယ်ဒါပေမဲ့လို့တကယ်တော့ဖျားစားတဲ့သူတော်ကောင်းတွေကျင့်သုံးသွားတာဖျားစားတဲ့သူတော်ကောင်းတွေဘာလုပ်သွားခဲ့တာလဲဒါလေးကိုဘုန်းကြီးကဟောပေးမယ်မဟောခင်မှာဘုန်းကြီးတို့ဒီသင်ရဲ့နာမည်လေးရဲ့စိတ်သက်ဖြူစင်တဲ့ဒီဝိသေသနာလေးပါတယ်ဘာဖြူစင်လဲစိတ်သက်ဖြူစင်ဖို့အရေးကြီးတယ်စိတ်သက်ဖြူစင်တယ်ဆိုတာဘာပြောတာလဲလို့မေးရင်ဘုန်းကြီးတို့မိမိတို့စိတ်တက်လေးမှာလောဘဒေါသစတဲ့အငြိကြေးกินတာတဲ့ဖြူစင်တယ်ဆိုတာလောဘဒေါသစတဲ့ဘာတွေกินနေတာလဲမိမိတို့ရဲ့စိတ်တက်လေးတွေလောဘလိုချင်မှုတမတ်မှုမတရားလိုချင်မှုဒါတွေကိုกินရှင်းအောင်ကြိုးစားရတယ်ဒေါသအာဃာတတွေနဲ့မမနာတွေနဲ့အိတ်သာကိုရတာရင်မနာလိုတဲ့သဘောတွေမစ္စရိယကိုယ်လိုဖြစ်လာမှာမလိုလားတဲ့သဘောတွေဒီတရားတွေဖြူစင်ကင်းရှင်းသွားရင်ဘာဖြူစင်တယ်လို့ခေါ်လဲစိတ်တည်းဖြူစင်တယ်လို့ခေါ်တယ်ဒီနာမည်တိုင်းကျင့်ဖို့အရေးကြီးတယ် ဘုန်းကြီးတို့မြန်မာလူမျိုးတွေရဲ့ဒီအသိမဲ့ပြူတာလေးတွေကတခါတည်းကမှလွဲချော်နေတတ်တယ်။စာပေနဲ့ဖျားရှင်ရဲ့အာဘောနဲ့လွဲချော်နေတတ်တယ်။ဘာလဲဆိုတော့ဥပမာအဖြစ်မြန်မာလူမျိုးအများစုအသိမဲ့ပြူတဲ့သူတော်ကောင်းဆိုတာလုပ်ငန်းကောင်းတာကိုရည်ရွယ်တာတဲ့။ဘာကောင်းတာကိုရည်ရွယ်တာလဲ။ဥပမာအဖြစ်လူတယောက်ကဒီလူအသင်းတွေမှာဦးဆောင်ပြီးတော့လုပ်တယ်ဒါဟုတ်ပဲသူတော်ကောင်းသာသနာပေါင်းမှာဝင်ပြီးတော့သင်ငန်းဝတ်သွားတယ်ဒါဟုတ်သူတော်ကောင်းဒါမျိုးမတတ်မှတ်ကြဘူးလားတတ်မှတ်ကြလားဒါဖျားရှင်ရဲ့ဆန္ဒတော်နဲ့လွဲနေတယ်လို့ပြောလို့ရတယ်ဖျားရှင်ရဲ့ဆန္ဒတော်ကနံပါတ်1လုပ်ငန်းစဉ်ကောင်းရတယ်နံပါတ်2ဘာကောင်းရမှာလဲနံပါတ်1စိတ်တဲ့ရည်ရွယ်ချက်ကောင်းရတယ်တဲ့နံပါတ်2ပါလေကောင်းခြင်းဘယ်နှမျိုးလဲနံပါတ်1ကလုပ်ငန်းစဉ်ကောင်းရခြင်းနံပါတ်2ကစိတ်တဲ့ရည်ရွယ်ချက်ကောင်းရခြင်းဒီနှမျိုးနဲ့ပြည့်စုံမှသူတော်ကောင်းတဲ့နှမျိုးလုံးနဲ့ပြည့်စုံမှပါလေသူတော်ကောင်းလို့ခေါ်ရတယ်ဒါလေးတွေဟာအရေးကြီးတယ်ခုလည်းပဲဘုန်းကြီးတို့စိတ်တဲ့ဖြူစင်ဆိုတာဒီလုပ်ငန်းလေးလုပ်ယုံနေတော့စိတ်သက်ဖြူစင်တယ်လို့ပြောလို့မရဘူးပေါ့အဲ့တော့ရည်ရွယ်ချက်နှစ်မျိုးထားပြီးတော့လုပ်ရတယ်စိတ်သက်ဖြူစင်ခြင်းပါတယ်သူတော်ကောင်းဖြစ်ခြင်းပါတယ်ဆိုရင်ရည်ရွယ်ချက်နှစ်မျိုးထားနံပါတ်1အများကောင်းစားရေးအတွက်တဲ့နံပါတ်1ရည်ရွယ်ချက်ကဘာအတွက်လဲနံပါတ်2တန်ត្រာမလွမြောက်ရေးအတွက်တဲ့နံပါတ်2ဘာလဲဒီရွယ်ချက်နှစ်မျိုးတွေကတစ်မျိုးမျိုးနဲ့လှုပ်ဆောင်မှဒီလူမှုကူညီအသင်းကိုလှုပ်တဲ့ပုံကိုယ်တွေအားလည်းပဲစိတ်သက်ဖြူစင်တယ်လို့သတ်မှတ်လို့ရတယ်။နောက်ပြီးတော့ဖရာကိုဘကအဖွဲ့ဝင်တွေသာသနာပြုနေတဲ့ပုံကိုယ်တွေလုပ်ငန်းကောင်းယုံနဲ့ဖရာရှင်ကတော့သူတော်ကောင်းလို့မသတ်မှတ်ပါဘူး။ဒီလုပ်ငန်းပေါ်မှာဘာရွယ်ချက်နဲ့လုပ်နေတယ်လဲဆိုတော့နံပါတ်1ဘာကောင်းစားရေးအတွက်မြားကောင်းစားရေးအတွက်ဘာကောင်းစားရေးအတွက်လဲနံပါတ်1တန်ត្រာမလူမြောက်ရေးအတွက်နံပါတ်2ပါလေဒီလိုရည်ရွယ်ချက်နှစ်မျိုးနဲ့လုံးမဘာဖြူစင်တာလဲဒါလေးကိုဘုန်းကြီးကနှီးပဲပေးပါတယ်ဘသူကစိတ်သက်မဖြူစင်ဘူးဘသူကစိတ်သက်ဖြူစင်တယ်ဒါမျိုးဘုန်းကြီးကဆုံးဖြတ်ဖို့ဟောနေတာမဟုတ်ဘူးကိုယ့်ကိုယ်ကိုသုံးသက်ဆုံးဖြတ်ဖို့တကယ်တော့တရားနာတယ်ဆိုတာမှန်ကြည့်တာပဲဘုရားတို့မှန်ကြည့်တဲ့အခါကိုယ့်ရဲ့ရုပ်ရည်မှာကိုယ့်ရဲ့မျက်နှာမှာအပြစ်ရှိရင်မပြင်ဘူးလားပြင်သလားဒီလိုရည်ရွယ်ချက်နဲ့မှန်ကြည့်တယ်လို့တရားနာတယ်ဆိုတာစာပေဖတ်တယ်ဆိုတာတကယ်တော့စိတ်ကိုအလှပြင်ဖို့မှန်ကြည့်တာတဲ့ဘာကိုအလှပြင်ဖို့လဲဒါကြောင့်ဒီတရားကိုနာပြီးလို့ရှိရင်လည်းပဲမိမိတို့ကိုယ်စိတ်ကိုပြန်ပြီးတော့စေရမယ်အဲ့တော့စိတ်တဲ့ဖြူစင်ဒီစိတ်တက်ဖြူစင်နေဆိုတာလောဘဒေါသတွေမပါရဘူးအဲ့တော့လောဘဒေါသတွေမပါရဘူးဆိုတာရည်ရွယ်ချက်နှစ်မျိုးတည်းရဲ့တစ်မျိုးမျိုးနဲ့လှုပ်ရတယ်အများကောင်းစားရေးအတွက်တန်ត្រာမလွမြောက်ရေးအတွက်ဒီရည်ရွယ်ချက်နှစ်မျိုးနဲ့လုံးမစိတ်တက်ဖြူစင်တာဒါလေးတွေကဘုန်းကြီးတို့နေရာတိုင်းသုံးလို့ရပါတယ်ဥပမာအဖြစ်ဖျားရှိခိုးတယ်ပေါ့ဖျားရှိခိုးတယ်ဆိုလို့ရှိရင်ဘုန်းကြီးတို့ဖျားကိုတည်တည်တည်ပန်းနေလှူဒန်းနေလူတန်းနေဆိုလို့ရှိရင်တချို့ကကြတော့ဗေဒင်ဆရာတွေကနေပြီးတော့ဘယ်တော့မှရှိတဲ့ဖျားကိုရှ िख ိုးလိုက်ပါအဲ့ဒီမှာဘာတွေကိုလှူလိုက်ပါလှူပြီးတော့စီပွားရေးတက်ဖို့အန်တရယ်ကင်းဖို့ဆူတောင်းပါအဲ့တော့သူရှ िख ိုးပူဇော်တာဟာစီပွားရေးတက်ခြင်းလို့ဒါအများကောင်းစားရေးလားကိုကောင်းစားရေးလားဒါဆိုရင်စိတ်သက်ဖြူစင်သလားညင်မဲသလားလောဘတွေဝင်သွားတာကိုလောဘတွေပါသွားပြီဆိုရင်လောဘဆိုတာအငြိကြီးတွေပဲအဲ့တော့စိတ်တက်ကဖြူစင်သွားတာမဲညစ်သွားလားအန်တရယ်ဖြစ်မှာကြောက်လို့ဖျားရှင်ကိုတွားပြီးတော့ဗေဒင်ဆရာတွေဟောတဲ့အတိုင်းတွားပြီးတော့တတိဝေကတ်တယ်ပန်နေကတ်တယ်ဒါဆိုရင်ယန္တူတွေဘုန်းကြီးတို့အန်တရယ်တွေဖြစ်မှာကြောက်တယ်ဆိုတာဒေါသတရားဒေါသတရားကရောစိတ်တက်ကိုဖြူစင်သေးသလားညင်မဲညစ်သေးသလားအဲ့တော့ဘုန်းကြီးတို့ဒီလိုစိတ်တွေနဲ့ဖျားကိုလှူဒန်းနေပူဇော်တယ်ဆိုရင်စိတ်တက်ကဖြူစင်သလားမဲညစ်သလားဘာဖြစ်လို့လဲဆိုတော့အများကောင်းစားရေးအတွက်လားကိုကောင်းစားရေးအတွက်လား ဒါလေးတွေသတိမထားသင့်ဘူးလားသတိထားသင့်တယ်နောက်တကဘုန်းကြီးတို့ဒီလိုမှမဟုတ်ဘဲနဲ့ဖရာရှင်ကိုမိမိတို့ပန်းနေစီမိတွေနဲ့ပူဇော်တယ်ဣတိပိသောဘဂဝါအရဟံဖရာရှင်ဟာလောဘကင်းစင်တော်မူတယ်လောဘကင်းစင်တော်မူသောဖရာရှင်ဟာရှ िख ုပူဇော်ပါ၏ဖရာတပည့်တော်လည်းလောဘကင်းစင်အောင်ကျင့်နိုင်ပါရစေဒေါသကင်းစင်တော်မူသောမြတ်စွာဘုရားရှင်ဟာရှ िख ုပူဇော်ပါ၏ဖရာတပည့်တော်လည်းပဲဒေါသကင်းစင်အောင်ကျင့်နိုင်ပါရစေပါဠိလိုဣတိပိသောဘဂဝါအရဟံအရဟံဆိုတာလောဘဒေါသကင်းတာအဲ့တော့ကိလေသာကင်းစင်တဲ့လောဘတွေဒေါသတွေကင်းစင်တဲ့ဘုရားရှင်ကိုရှိကိုတယ်ဘုရားရှင်လောဘဒေါသကင်းအောင်ကျင့်သွားတယ်လို့ငါတို့လည်းပဲတပည့်တော်လည်းပဲကျင့်နိုင်ပါရစေဆိုရင်အဲ့ဒီမှာမိမိတို့လောဘဒေါသတွေနေအောင်ကျင့်ခြင်းနဲ့စိတ်တွေဖြစ်လာတဲ့လက်တွေကျင့်တယ်ဆိုရင်လောဘဒေါသညစ်ကြေးကင်းတော့စိတ်တက်ကဖြူစင်သလားမဲညက်သလားဖြူစင်သွားတယ်အဲ့ဒါတန်တရာမှလွမြောက်ရေးတွက်တယ်ဘာမှလွမြောက်ရေးတွက်လဲတန်ဃာတော်ရှင်မြတ်တီကိုယခုပင့်ပြီးတော့ဓမ္မဒါနကုသိုလ်ရှင်တွေကမိမိတို့ဓမ္မဒါနတရားအလှူလှူတယ်လှူတဲ့အခါမှာအာလုံသောရတူရွာသားမြို့သူမြို့သားတွေဒီတရားတော်ကိုနာယူတဲ့အချိန်မှာလောဘဒေါသကင်းစင်ပါစီအိမ်မှာနေတဲ့အချိန်ကျတော့ဒီအချိန်မှာတီဝီကြီးအတင်းပြင်းပြောအကုသိုလ်ဖြစ်ကောင်းဖြစ်နိုင်တယ်ခုတရားတော်ကိုစူးစူးဆိုက်ဆိုက်နာယူတယ်လက်စောချေစောမရှိဘူးတည်ခြင်းနဲ့စိတ်မြေနိုးခြင်းနဲ့စိတ်ဒီစိတ်နဲ့တရားကိုနာယူနေတယ်ဆိုရင်ကုသိုလ်ဖြစ်လားအကုသိုလ်ဖြစ်လားအဲ့တော့ဓမ္မဒါနကုသိုလ်ရှင်တွေကတရားနာတဲ့ပရိသတ်တွေမြို့သူမြို့သားတွေစင်ကြဲတဲ့ကုသိုလ်စိတ်တွေတရားနာတဲ့အချိန်မှာဖြစ်ပါစေတရားနာပြီးတော့ရောအသိဉာဏ်တိုးသွားသလားလျော့သွားသလားအဲ့တော့အသိဉာဏ်တွေတိုးပါစေအတိညာဉ်တို့ပြီးတော့တည်သွားတဲ့အခါနောက်တဲ့ဒီပရိသတ်တွေရဲ့ကျင့်တဲ့ပုဂ္ဂိုလ်လေးတွေတဦးတလီပေါ်သွားလို့ရှင်ဒါကုသိုလ်ရှင်တွေရဲ့ကုသိုလ်တဲ့သူတို့ကြောင့်ဖြစ်သွားခဲ့တာအဲ့တော့ဒီလိုစိတ်ဓာတ်လေးနဲ့အလုံးတရားနာတဲ့ချိန်မှာလောဘဒေါသကင်းပါစေအတိညာဉ်တွေတိုးပါစေအတိညာဉ်တိုးပြီးတော့ကျင့်နိုင်ပါစေဒီစိတ်ဓာတ်နဲ့တရားပွဲထည့်ပြီးဆိုရင်အဲ့ဒီတရားပွဲထည့်တဲ့ကုသိုလ်ရှင်တွေကအများကောင်းစားရေးအတွက်လားကိုကောင်းစားရေးအတွက်လားဒါဆိုရင်လောဘဒေါသတွေကင်းစင်တော့စိတ်ဓာတ်ဟာဖြူစင်သလားမဲညက်သလားဒါလေးတွေကဘုန်းကြီးတို့နေရာတိုင်းမှာကိုကုကိုခြုံကြည့်လို့ရတယ်အဲ့တော့ဘုန်းကြီးတို့လုပ်ငန်းတစ်ခုလုပ်ပြီဆိုရင်အများကောင်းစားရေးအတွက်လုပ်လိုက်တယ်အဲ့တော့ရှင်ဖျားတပည့်တော်တို့ကအများကောင်းစားရေးအတွက်တခုလူမှုကူညီရေးတွေလုပ်နေတော့တပည့်တော်တို့ကိုကြိုးမရှိတော့ဘူးလားဆိုတော့အဲ့ဒီမှာအများကောင်းစားရေးအတွက်အများကျန်းမာရေးအတွက်အများသက်ရှင်ရေးအတွက်လုပ်တဲ့အချိန်မှာအများကောင်းစားပါစေဆိုတာမေတ္တာတရားဗာတရားလေကိုယ်နှလုံးသားထဲမှာဒီစိတ်လေးထားလိုက်တာနဲ့မေတ္တာတရားတွေမဖြစ်ဘူးလားဖြစ်လားမေတ္တာတရားဖြစ်နေတဲ့ချိန်မှာလောဘတရားတွေဖြစ်သေးလားအဲ့တော့လောဘတွေကင်းပြီးတော့မေတ္တာတွေဖြစ်တယ်ဆိုတာနိဗ္ဗာန်နဲ့နှီးသွားတာတဲ့ဘာနဲ့နှီးသွားတာလဲနိဗ္ဗာန်နဲ့နှီးသွားတယ်ဆိုတော့ကိုကျိုးအတွက်မကြီးကျယ်ဘူးလားကြီးကျယ်လားကြည်ကြဲတယ်ဒါကြောင့်အများကောင်းစားရေးအတွက်ခုလူမှုကူညီရေးအသင်းတွေအားလုံးမြို့သူမြို့သားတွေကျန်းမာရေးအတွက်စိတ်နှောက်ယှက်မဖြစ်စေဖို့နောက်ဆံမတင်စေဖို့မိမိတို့ကဝိုင်းဝန်းပြီးတော့ကူညီကြတယ်ကူညီကြတဲ့အချိန်မှာအားလုံးစိတ်ချမ်းသာဖို့အတွက်အသက်ရှည်ဖို့အတွက်မိသားစုပျော်ရွှင်နိုင်ဖို့အတွက်ဒီစိတ်ဓာတ်လေးနဲ့လုပ်နေကိုယ့်ရဲ့နှလုံးသားထဲမှာမေတ္တာတရားတွေဖြစ်တယ်မေတ္တာတရားဖြစ်နေတဲ့အချိန်မှာလောဘဒေါသကိလေသာတွေကင်းနေတယ်လောဘဒေါသကိလေသာတွေကင်းရင်နိဗ္ဗာန်နဲ့ညီတယ်အဲ့ဒီနိဗ္ဗာန်ဆိုတဲ့ကြီးကျယ်တဲ့အကျိုးကြီးကိုရသွားတယ်တဲ့ကြီးရွယ်ချက်ကတော့အများကောင်းစားရေးအတွက်ဒါပေမဲ့လို့အကျိုးတရားရရှိလိုက်တာကနိဗ္ဗာန်နဲ့ညီသွားတယ်ဆိုတော့အင်မတန်ကြီးကျယ်တဲ့အကျိုးကြီးမရဘူးလားရလားဒါ ਉਹ ပဲအများအကျိုးဆောင်ပါတယ်တော့ဒါ ਉਹ ပြောတာဒါလေးတွေကတတိထားတဲ့အချက်ဒါကြောင့်မို့ဘုန်းကြီးကဒီအသင်းရဲ့စိတ်တဲ့ဖြူစင်ဆိုတာလေးကိုမြင်လိုက်တာနဲ့ဒီဟာလေးကိုပြောစင်စိတ်ပေါက်လာလို့ပြောတာပါအဲ့တော့စိတ်တဲ့ဖြူစင်ခြင်းပါတယ်ဆိုရင်နံပါတ်1ဘာကောင်းစားရေးအတွက်လောက်ရမှာလဲနောက်ဆုံးတန်ဃာတော်ရှင်မြတ်တီကိုသင်္ကန်းလှူတယ်ဒီသင်္ကန်းကိုဝတ်ပြီးတော့တန်ဃာတော်ရှင်မြတ်တီအရှက်ကြောက်ကင်းဝေးကြပါစေဒီသင်္ကန်းကိုဝတ်ပြီးတော့အချမ်းပူဇာတဲ့ရာသီဥတုတံကာကွယ်နိုင်ပါစေဒီသင်္ကန်းကိုဝတ်ပြီးတော့မကျင်းစားတဲ့တတ္တဝါရရဲ့ကြိုက်ခဲမှုကင်းဝေးပြီးကျန်းမာရေးကောင်းပါစေဒီသင်္ကန်းကိုဝတ်ပြီးတော့စ စားချစားသင်ဖျောက်ပြုမေတ္တာဘဝတရားရှိမှတ်တဲ့လှုပ်တွေလှုပ်ပြီးသာသနာတော်ကြီးရှိအောင်ဆောင်ရွက်နိုင်ပါစေ။အဲ့ဒီလိုစိတ်နဲ့သင်ငန်းလှူရင်အများကောင်းစားရည်လားကိုယ်ကောင်းစားရည်လားနှလုံးသားထဲမှာမေတ္တာတွေပြည့်ဝသွားတယ်။ဒါနကုသိုလ်ပြင်မေတ္တာဘာဝနာဆိုတဲ့ကုသိုလ်ပါဆင့်တိုးသွားတယ်။ဘာဝနာဆိုတာဒါနသီလတဲ့အစတရားမြင့်နေမကဘူး။အဲ့တော့ကြောင်းကြီးတစ်ဆောင်ဆောက်လို့လူတန်းတာတဲ့အဲ့ဒီလိုမေတ္တာဘာဝနာလေး10မိနစ်10စက္ကန့်ပွားတာကအကျိုးကြီးတယ်ဆိုတော့သင်ငန်းလူတဲ့အချိန်မှာမေတ္တာဘာဝနာလည်းဖြစ်သင်ငန်းလူရတဲ့ကုသိုလ်လည်းဖြစ်ပို့ပြီးတော့အကျိုးမကြည့်ဘူးလားကြည်လားဒီလိုမှမဟုတ်ဘဲနဲ့သင်ငန်းလူရင်တော့ဘဝတိုင်းဘဝတိုင်းမှာအသာရေလှပတဲ့တဲ့အသာရေလှပခြင်းလို့သင်ငန်းလူလို့ရှိရင်ဘဝတိုင်းဘဝတိုင်းအဝတ်ထည်ကြီးပေါ်တဲ့တဲ့ဘဝစားရည်နဲ့ပြည့်စုံခြင်းလို့ဒါဆိုလို့ရှိရင်အများကောင်းစားရည်လားကိုကောင်းစားရည်လားကိုကောင်းစားရည်ဆိုလို့ရှိရင်ဘုရားတို့လောဘတွေဖြစ်ပြီးတော့နိဗ္ဗာန်နဲ့ဝေးတယ်ရည်ရွယ်ချက်ကတော့ကိုကောင်းစားရည်ဒါပေမဲ့လို့တကယ်ဖြစ်သွားတာနိဗ္ဗာန်နဲ့ဝေးတယ်ဆိုတော့အကျိုးမနည်းဘူးလားနည်းလားနည်းတယ်ဒါကြောင့်မို့စိတ်သက်ဖြူစင်ခြင်းပါတယ်ဆိုရင်နံပါတ်၁ဘာကောင်းစားရည်အတွက်လောရမှာလဲအများကောင်းစားရေးအတွက်လို့ရင်းနဲ့နှလုံးသားထဲမှာပါရမီမေတ္တာတရားစတဲ့ကုသိုလ်တွေပြည့်ပြီးတော့နိဗ္ဗာန်နဲ့နှီးဆက်သွားတဲ့အတွက်ကိုကျိုးအတွက်မကြီးကျယ်ဘူးလားကြီးကျယ်လားဒါပဲမြန်မာစကားကအများကျိုးဆောင်ကိုကျိုးအောင်နေဒါကိုပြောတာပါနောက်ရည်ရွယ်ချက်တစ်ခုကတန်တရာမလွန်မြောက်ရေးအတွက်ဒါကတော့ဘာလဲဆိုတော့ဒီအများကောင်းစားရေးအတွက်လို့စိတ်ထားလိုက်လို့ရှိရင်လောဘဒေါသတွေနည်းပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြုမှာတန်တရာကလွံ့မြောက်မှာပါပဲ။ဒါမျိုးသီးသန့်ဆူတောင်းခြင်းရင်တော့ဣဒံမေပုံဉ္ဇနိဗ္ဗာနတပိစယောဟောတုဒီကုသိုလ်ဒီစေတနာဟာဆင်းရဲကတဲ့ဂျုံကြီးရဲ့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုပြရစေလို့ဒီလိုဆူတောင်းလိုက်တယ်။အဲ့တော့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုခြင်းပါတယ်ဆိုရင်နိဗ္ဗာန်ချမ်းသာဆိုတာက32ပုံထဲကလွံ့မြောက်တဲ့နေရာတဲ့32ပုံထဲမှာလူချမ်းသာနတ်ချမ်းသာခံစားခြင်းစိတ်တွေကင်းသွားတာဒါတန်တရာမှလွံ့မြောက်ရေးအတွက်ဒါကြောင့်ဒုတိယရည်ရွယ်ချက်နဲ့လူကျင်ပါတယ်ဆိုရင်ဣဒံမေပုံဉ္ဇနိဗ္ဗာနတပိစယောဟောတုပါဠိလိုကဲအလုံးစိုးကြည့်ဣဒံမေပုံဉ္ဇနိဗ္ဗာနတပိစယောဟောတုဤကောင်းမှုဤစေတနာသည်ဆင်းရဲခတ်သိမ်းချုပ်ငြိမ်းရာနိဗ္ဗာန်ချမ်းသာ၏အထောက်အပံ့ဖြစ်ပါစေတည်းအဲ့တော့ဒီလိုလေးရည်ရွယ်ချက်နဲ့လူရင်32ပုံထဲမှာခံစားခြင်းနဲ့စိတ်အထွတ်တရောက်ခြင်းနဲ့စိတ်လူဖြစ်ရင်လည်းပဲထိတ်တန့်ကဖြစ်ခြင်းနဲ့စိတ်ဒီစိတ်တွေမပါဘူးဆိုရင်ဒါတန်တရာမှလွန်မြောက်ရေးအတွက်နိဗ္ဗာန်နဲ့နှီးဆက်သွားတယ်အဲ့တော့ဒီလိုရည်ရွယ်ချက်နဲ့မျိုးနဲ့လုပ်ပါပြီဆိုရင်ဘာဖြူစင်တာလဲစိတ်တဲ့ဖြူစင်မှနိဗ္ဗာန်နဲ့နှီးတယ်တဲ့ပါတယ်တော့ဒါကြောင့်ဘုန်းကြီးတို့ဒီလူမှုကူညီအသင်းသူအသင်းသားတွေဟာမိမိတို့လှုပ်ဆောင်တဲ့နေရာမှာကိုကျိုးအတွက်မတွက်နဲ့ဒါကိုကျိုးအတွက်ငဲလိုက်လို့ရှိရင်အကျိုးလေးရနည်းနည်းလေးနိဗ္ဗာန်နဲ့ဝေသွားတတ်တယ်။ဒါကြောင့်နံပါတ်1အများကောင်းစားရေးအတွက်နံပါတ်2တန်ត្រာမှလွန်မြောက်ရေးအတွက်ဒီရည်ရွယ်ချက်နှစ်မျိုးနဲ့ပြည့်စုံမှဘုန်းကြီးတို့အသင်းနာမည်နဲ့လိုက်လျောညီတွေ့စွာစိတ်သက်ဖြူစင်ကရုဏာရှင်များလူမှုကူညီအသင်းဆိုတာဒီနာမည်နဲ့လိုက်ရောပါတယ်အဲ့တော့အသင်းသူတင်သားတွေရောအာလုံးသောတရားဓမ္မတွေရောကိုယ်စိတ်ကိုပြန်ပြီးတော့မစစ်တင်ဘူးလားစစ်တင်သလားသူတော်ကောင်းဆိုတာကနံပါတ်1လုပ်ငန်းစဉ်ကောင်းရမယ်နံပါတ်2စိတ်တဲ့ရည်ရွယ်ချက်ကောင်းရမယ်တဲ့အဲ့တော့စိတ်တဲ့ရည်ရွယ်ချက်မကောင်းပါဘူးဆိုရင်သူတော်ကောင်းလို့ခေါ်လို့မရဘူးစိတ်တဲ့ဖြူစင်သူလို့ခေါ်လို့မရဘူးအဲ့တော့မိမိတို့အနေနဲ့ငါတို့ဒီအသင်းထဲမှာဘယ်လိုရည်ရွယ်ချက်တွေနဲ့များလုပ်နေသလဲမစစ်တင်ဘူးလားစစ်တင်လားမာနေရင်ပြုပြင်ရမယ်မာနေရင်မှန်ရင်ဆက်လက်ပြီးတော့လှုပ်ဆောင်ပါတဲ့မှန်လို့ရှိရင်လှုပ်ဆောင်ရမယ်ဒါလေးတွေကဘုန်းကြီးတို့ဒါကြောင့်တောင်မျိုးမာကနောင်ဆရာတို့ရဲ့အဆိုမိန်ထဲမှာကဘာကြော်ခဲ့တဲ့အဆိုမိန်တစ်ခုကစိတ်ကောင်းရှိဖို့ကပထမတဲ့ပါတယ်တော့စိတ်ကောင်းရှိဖို့ကပထမအတန်းကြောင်းနေမှာဆိုရင်လည်းစိတ်တည်းစီကံပညာတဲ့ပါတယ်တော့ပါဝရှိဆုံးကထားလဲစိတ်တဲ့ဟာဘုန်းကြီးတို့အရေးကြီးတယ်ဘယ်လောက်ထိအရေးကြီးလဲဆိုတော့ဘုန်းကြီးနည်းနည်းလေးပြောဦးမယ်ပေါ့ဘုန်းကြီးတို့မြတ်စွာဘုရားက မိဘဆွေမျိုးတွေပေးနိုင်တဲ့ချမ်းသာဆိုတာတဲ့တဘွားစားတောင်စိတ်မချရဘူးတဲ့ဘလောက်တောင်စိတ်မချရဘူးလဲမိဘဆွေမျိုးကသာသမီကိုချစ်လာပါကြီးရဲ့အမွေတွေပုံပေးတယ်ကြားထဲမှာမီးလောင်လို့ရေမျောလို့ပြည်သူပိုင်သိမ့်လို့တကူဓမြတိုက်ခံရလို့အဲ့တော့တသက်လုံးတောင်စိတ်ချရသလားမချရဘူးလားအဲ့တော့မိဘဆွေမျိုးတွေမပေးနိုင်တဲ့ချမ်းသာမျိုးစုံကိုပေးနိုင်တဲ့သူရှိပါသေးတယ်တဲ့မိဘဆွေမျိုးတွေအားကိုးရတာတယောက်ရှိပါသေးတယ်ဘယ်သူလဲဆိုတော့မွန်မြတ်သောစိတ်ဓာတ်တဲ့ဗာစိတ်ဓာတ်လေမွန်မြတ်သောစိတ်ဓာတ်ကလူချမ်းသာနောက်ဘဝလူချမ်းသာဖြစ်အောင်ပေးနိုင်တယ်နတ်ချမ်းသာပေးနိုင်တယ်နောက်ဆုံးမှာနိဗ္ဗာန်ချမ်းသာတိစိတ်ဓာတ်ကပဲပေးနိုင်တယ်ဗာစိတ်ဓာတ်လည်းမင်းကောင်းမြတ်တဲ့စိတ်ဓာတ်တဲ့ဗာစိတ်ဓာတ်လေဒါပေမဲ့လို့ဘုန်းကြီးတို့ပရိသတ်တွေကမိဘဆွေမျိုးချမ်းသာနဲ့ကိုယ့်ရဲ့ကောင်းမြတ်တဲ့စိတ်ဓာတ်ကိုမိဘဆွေမျိုးအားကိုးတာတွေကမများဘူးလားများလားမြတ်စွာဘုရားကကောင်းမြတ်တဲ့စိတ်ဓာတ်ကိုအားကိုးစေခြင်းသာဒါကြောင့်ကိုယ့်ရဲ့စိတ်ကလေးကိုစစ်ကြည့်ငါတို့စိတ်ဓာတ်ဟာဖြူစင်သလားမဖြူစင်ဘူးလားဒီစိတ်ဓာတ်မဖြူစင်ဘူးဆိုရင်မိမိတို့အပေလေးပါးကြီးကြာသွားနိုင်ဖြူစင်ပြီဆိုလို့ချင်းလဲမိဘဆွေမျိုးတွေမပေးနိုင်တဲ့နိဗ္ဗာန်ချမ်းသာကောင်းမြတ်တဲ့စိတ်ဓာတ်ဖြူစင်တဲ့စိတ်ဓာတ်ကပေးနိုင်ပါတယ်တဲ့ဒါမြတ်စွာဘုရားကဟောခဲ့တာဒါကြောင့်တန်ချောင်းနေမှာလည်းပဲစိတ်ဓာတ်ကိုရှေ့ဆုံးကထားတာပါဝင်ရှေ့ဆုံးကထားလဲနောက်တစ်ခါဘုန်းကြီးတို့ရန်သူတွေလုံနိုင်တယ်ဆိုတာကတဘဝပဲဒီဘဝအသက်သေးုံပဲလုံနိုင်တယ်အဲ့တော့ရန်သူတွေမလုံနိုင်တဲ့ဆင်းရဲမျိုးစုံကိုဘယ်သူကလုံနိုင်လဲဆိုတော့ယုံမာအောင်တန်းကြတဲ့စိတ်ဓာတ်တဲ့ဘယ်သူကလုံနိုင်လဲဘုန်းကြီးတို့ယုံမာအောင်တန်းကြတဲ့စိတ်ဓာတ်ကလူဘဝဖြစ်ရင်လည်းပဲလူနှုံလူမွဲဖြစ်အောင်ယုံမာတဲ့စိတ်ဓာတ်အောင်တန်းကြတဲ့စိတ်ဓာတ်ကလုံပေးနိုင်တယ်နောက်ပြီးတော့ငရဲကြအောင်တရိစ္ဆာန်ဖြစ်အောင်ခွေဖြစ်အောင်နွားဖြစ်အောင်ယုံမာတဲ့စိတ်ကလှုပ်ပေးနိုင်တယ်။နောက်ပြီးတော့တရိစ္ဆာန်ဖြစ်အောင်ငရဲကြအောင်ပိတ္တာဖြစ်အောင်သူတကယ်ဖြစ်အောင်လူဖြစ်ရင်လည်းပဲလူနှုံလူမွဲလူစင်ရဲဖြစ်အောင်ယုံညံ့တဲ့စိတ်ကလှုပ်ပေးတယ်။အဲ့တော့ရန်သူကူတဲ့ယုံမာတဲ့စိတ်ကပို့ပြီးတော့ကြောက်เสียမကောင်းလားကောင်းလား။ဒါပေမဲ့လို့ဘုန်းကြီးတို့ပရိသတ်တွေအများစုကရန်သူတွေကိုတော့တရိထားတယ်။ငါ့ကိုဘယ်သူကမကောင်းကြံနေတာတရိထားမှဒါမှလို့ကိုယ့်ရဲ့စိတ်ဓာတ်ကိုတော့ဗာလီညံနေတယ်ပြင်ဦးမှဒါမျိုးတွေမနေဘူးလားနေလားနေတယ်ဒါကြောင့်စိတ်ဓာတ်ဟာတိတ်ပြီးတော့အရေးကြီးတယ်အဲ့တော့စိတ်ဓာတ်အရေးကြီးတဲ့အတွက်ဒီနာမည်လေးကစိတ်ဓာတ်ဖြူစင်ကရုဏာရှင်များဆိုတာတိတ်ပြီးတော့အဓိပ္ပာယ်ပြေဝတယ်ဒီလိုပြောခြင်းလို့ဘုန်းကြီးကဒါလေးကိုပြောပေးတာကဲခုဘုန်းကြီးဟောခြင်းနဲ့ဗာတရားလည်းမေ့ရင်မြတ်တာရေးညီညွရေးချစ်ကြည်ရေးဒီတရားကိုဘုန်းကြီးဟောပေးမယ်အဲ့တော့ဘုန်းကြီးတို့ဒီတရားကိုဟောတဲ့အခါမှာဘုရားရှင်ကိုယ်တော်မြတ်နဲ့ရဟန္တာရှင်မြတ်တွေဘယ်လိုကျင့်သုံးခဲ့သလဲဘုဇောအောင်ဆန်းတို့စိတ်ဓာတ်ကရောမိမိတို့နှမောင်မျိုးအနေနဲ့ဘုဇောအောင်ဆန်းတို့ပုဂ္ဂိုလ်မျိုးတစ်ယောက်မွေးဖွားတာဒီပင်သမိုင်းပေးတာဝန်ကျင်းနေပြီလို့ပြောလို့မရနိုင်ဘူးလားရနိုင်လားရနိုင်တယ်အဲ့တော့ဒီစိတ်ဓာတ်လေးတွေကိုဘုန်းကြီးကနိုင်ရှင်ပြီးတော့ဟောပေးမယ်ပေါ့အဲ့တော့အခါတစ်ပါးမှာဘုရားရှင်ကိုယ်တော်မြတ်တတော45နှစ်လောက်ဆေဝါမြောက်မှာပါဠိလျက်ကရွာရဲ့အနီးရခိတတောအုပ်ကြီးဆိုတဲ့တောအုပ်ကြီးထဲမှာဘုရားရှင်ဟာတပါးတည်းဝါဆိုခဲ့ပါတယ်ပြည်သူမယဟန်လည်းမရှိပါဠိလျက်ကရွာတက္ကရမတွေဆောက်လုပ်လူတန်းတွေသင်ငန်းကျောင်းလေးထဲမှာတရင်သုံးနေအဲ့တော့ဘုရားရှင်ကိုပြည်သူမယပုဂ္ဂိုလ်တပါးမှမရှိဘူးလူလည်းပဲပြည်သူမယတက္ကရမတယောက်မှမရှိဘုရားရှင်ကတောကြီးမြေမဲထဲမှာတပါးတည်းဝါဆိုတယ်တဲ့အဲ့ဒါဘုရားရှင်ရဲ့45ဝါပလုံတရင်သုံးတဲ့ထဲက10ဝါမြောက်ဆိုတော့ဘုရားရှင်ရဲ့တက်တော်45နှစ်မြောက်လောက်မှာတပါးတဲ့ဝါဆိုခဲ့တယ်။အဲ့တော့ဝါဆိုတော်မူတော့ဘုရားရှင်ဆင်းရဲရှာမှာပဲလို့မတွေ့လိုက်နဲ့ဘုရားရှင်ကဘလို့ကြံစီတော်မူခဲ့လဲဆိုတော့အဟံကောပုဗ္ဗေအာဂိဏ္ဏောနဖာတုဝိဟာတိဒေဟိကောတမ္ပကေဟိဘိက္ခုဟိပန္နနာကာရကေဟိကလဟကာရကေဟိဝိဝါဒကာရကေဟိဘတ္တကာရကေဟိတံဃေတိကရဏကာရကေဟိသောမိဧတရေဤဧကောအာဒုတိယောဒုက္ခံဖာတုဝိဟရာမိအညတရေဝါတေဟိကောတံပကေဟိဘိက္ခုဟိပန္နနာကာရကေဟိကလဟကာရကေဟိဝိဝါဒကာရကေဟိဘတ္တကာရကေဟိတံဃေတိကရဏကာရကေဟိတိဒါဘုရားရှင်စင်စားတော်မူပုံကိုပါဠိတော်မှတ်တမ်းတင်ထားတာအဲ့ အဲ့တော့အများစုကဘုရားရှင်ကိုယ်တော်မြတ်တပါးတည်းပြင်းစရာကြီးတပါးတည်းပြုစုမဲ့သူလည်းမရှိဒုက္ခရောက်ရှာမှာပဲဒီလိုတွေးမယ်ဒါပေမဲ့ဘုရားရှင်ကိုလူတွေရဲ့သိဉာဏ်နဲ့နှီးစက်တဲ့ပါဠိလျကာဆိုတဲ့ဆင်မြောင်ကြီးတကောင်ကတည်တည်တင်းတင်းလေးရှာဖွေပြီးတော့မြတ်စွာဘုရားကိုလှူဒန်းဆက်ကတ်တယ်အဲ့တော့ပါဠိလျကာဆင်ကြီးရဲ့ပြုစုကိုခံပြီးတော့တရင်သုံးတဲ့အချိန်မှာအင်ဂျင်ပင်ကြီးတပင်ရဲ့အောက်မှာဘုရားရှင်ကဘလို့စဉ်းစားလဲဆိုတော့ငါဘုရားလေးတဲ့ဒီတော်ကြီးတဲ့မရောက်ခင်စောစောပိုင်းတုန်းကရှေ့တုန်းကငါဘုရားဆင်းဆင်းရဲရဲနေခဲ့ရတယ်တဲ့ချမ်းချမ်းသာသာမနေခဲ့ရဘူး။ဘာဖြစ်လို့လဲဆိုတော့ဂေါသံဘီပီယံနေနဲ့အတူနေရလို့ဂေါသံဘီပီယံနေဆိုတာညင်ကုန်နဲ့ခိုက်ရန်ပြူတယ်မိမိတို့ဘက်မှာဘသူတွေနဲ့ဘာလုံးမဲချမဲတိုင်မဲဒီလိုစကားတွေပြောပြီးတော့တိုင်မြင်နေကြတယ်စကားကလည်းများလိုက်တာတန်ဃာဒီကရုံတွေကလည်းဖန်တီးတဲ့ဂေါသံဘီယံဒီယံအနေနဲ့နေရတာငါဖုရားတဲ့ဆင်းရဲလိုက်တာမချမ်းသာလိုက်တာယခုတော့ငါဖုရားဒီတော်ကြီးထဲမှာတပါးတဲ့အဖို့မပါဘဲနဲ့တရင်သုံးရတာဂေါသံဘီပီယံတန်ဃာဒီကရုံပြုတဲ့ယံဖြစ်ကြတဲ့ခိုက်ယံပြုကြတဲ့အချင်းချင်းတူတိုင်မြင်နေကြတဲ့မျက်မှောင်မျက်ကွဲတိုင်မြင်နေကြတဲ့ဒီတန်ဃာတွေမရှိဘဲနဲ့တပါးတဲ့အဖို့မပါဘဲနေရတာချမ်းသာလိုက်တာတဲ့အဲ့တော့ဘုရားရှင်တပါးတဲ့တရင်သုံးရတာချမ်းသာတယ်လို့စဉ်းစားတော်မူခဲ့တယ်ဆင်းရဲတယ်လို့မစဉ်းစားခဲ့ပါဘူးအဲ့တော့ဘုရားရှင်ကဘာဖြစ်လို့ဒီလိုတော်ကြီးထဲမှာထွက်လာခဲ့ရတာလဲဆိုတော့တန်ခအဒီကရုံဖြစ်လို့တဲ့ဘာဖြစ်လို့လဲကောတံဘီကြီးမှာတန်ခဒီကရုံကြီးဖြစ်ခဲ့တာတန်ခဒီကရုံဖြစ်တယ်ဆိုတော့တူနဲ့တိုင်မြင်တယ်ဘာတွေလုံမဲညာတွေလုံမဲနဲ့စိတ်တတည်းကိုမြောက်ကြောမြောက်ကြောဖြစ်အောင်ပြောကြဆိုကြခိုင်ရန်ပြူကြနှုတ်ကလည်းပဲကြမ်းကြမ်းတန်းတန်းနဲ့ဒီလိုဒီကတော့ဖန်ပြီးတဲ့ကောသံဘီဘီယဟန်ဒီနဲ့စောစောပိုင်းနေခဲ့ရတာဆင်းရဲလိုက်တာတဲ့ယခုတော့ဒီယဟန်ဒီနဲ့မရှိဘဲနဲ့တော်ထဲမှာတပါးတဲ့တရင်သုံးရတာတိတ်ပြီးတော့ငြိမ်ချမ်းတာပဲချမ်းသာတာပဲဆိုပြီးဘုရားရှင်ကစဉ်းစားတော်မူခဲ့တယ်အဲ့တော့ဘုရားရှင်ကကောသံဘီဘီဒီကတော့ဘလို့ဖြစ်ခဲ့တယ်လဲဆိုတော့ဘုန်းကြီးကနည်းနည်းလေးပြောပြပေးမယ်ပေါ့အကျဉ်းချုပ်လေးဘုရားရှင်ဒီတော်ကြီးတွေကိုထွက်မလာခင်မှာဘုရားရှင်ကိုယ်တော်မြတ်ကောသံဘီဘီကဂောတိတာယုံကျောင်းတိုက်မှာတရင်သုံးနေအဲ့တော့ဂောတိတာယုံကျောင်းတိုက်ထဲမှာတန်ဃာတထောင်လောက်ရှိတယ်ခေါင်းဆောင်နှစ်ပါးကတစ်ပါးကဓမ္မဂတိကတရားဟောတဲ့ယေဟန်တစ်ပါးကဝိနည်းတရဝိနည်းဆောင်ယေဟန်သူတို့ခေါင်းဆောင်နှစ်ပါးမှာဓမ္မဂတိကယေဟန်နဲ့ဝိနည်းဆောင်ယေဟန်မှာတန်ဃာပရိသတ်900စီလောက်ရှိတယ်ပေါ့တနေ့တော့ဓမ္မဂတိကတရားဟောတဲ့ယေဟန်ကဝိနည်းသိက္ခာပုအာနေတော့ကိုလက်သုတ်သင်းဖို့ကုဒီအိမ်ကျင်ကြီးအိမ်ကိုဝင်တယ်ဝင်ပြီးတော့ထွက်လာတဲ့အခါမှာရေခွက်ထဲမှာတန့်တက်ရည်တွေခြံထားခဲ့တယ်မခြံကောင်းတာ哦ဒါဝဝိနည်းတို့ဝိနည်းဆောင်ဘုန်းကြီးကဝိနည်းတော်ဆရာတော်ကတိသွားတဲ့အခါကျတော့ဒါသင်လို့တာလားဆိုတော့ဓမ္မဂတိကယဉ်ရတယ်မှန်ပါဗျာတပည့်တော်ခြံထားခဲ့ပါတယ်ဒီတော့သင်အဘက်တင်တယ်ဆိုတာအပြစ်ရှိတယ်ဆိုတာမသိဘူးလားဆိုတော့မသိပါဗျာတဲ့တပည့်တော်ဒီလိုဆိုရင်တော့အပြစ်ကိုကူစားပါမယ်ဒါမျိုးရိုးရိုးသားသားလေးပြန်လျှောက်တယ်ဒီတော့ဝိနည်းဆောင်ယဟန်ကဘာပြောလဲဆိုတော့စိတ်စေတနာမပါဘဲနဲ့အမှတ်တမဲ့ပြုမှုတယ်ဆိုလို့ရှိရင်တော့တဲ့အပြစ်အာဘက်မသိမ့်ပါဘူးဒါမျိုးပြန်ပြောလိုက်တော့အဲ့တော့ဓမ္မဂတိကယဟန်တော်ကဒီလိုရည်တန်းတက်ရည်ချန်ခဲ့တာကိုလုံးဝအပြစ်မရှိဘူးလို့သူစိတ်ထဲထင်ပြီးတော့ဒီအပြစ်ကိုလုံးဝမကူစားတော့မေ့မေ့ပျောက်ပျောက်ဖြစ်သွားခဲ့တယ်ဒီတော့ဘုန်းကြီးတို့ဝိနည်းဆောင်ယဟန်ကသူ့ရဲ့တပည့်ပရိသတ်တွေရှေ့ကြဘာပြောလဲဆိုတော့ဟောဒီဓမ္မဂတိကယဟန်ကိုအာဘက်အပြစ်တင့်တာတောင်မှမသိရှာဘူးဒီလိုတော့စာမတက်ပေမတက်သဘောမျိုးလေးနဲ့ပုတ်ခတ်ပြီးတော့ပြောလိုက်တာဒါဟောဘုန်းကြီးတို့ဝိနည်းဆောင်ယဟန်ရဲ့တပည့်တွေကငြိမ်ငြိမ်မနေဘဲနဲ့ဓမ္မဂတိကရဲ့တပည့်တွေကိုပြောတယ်သင်တို့ဆရာကအာဘက်တင့်တာလေးတောင်မသိဘူးတဲ့ဒီတော့ဓမ္မဂတိကယဟန်ရဲ့တပည့်တွေကလည်းကိုယ်ဆရာကိုစော်ကားလာတယ်ဆိုတော့ဆရာကိုပြန်လျှောက်ဆရာကလည်းဗာပြန်ပြောလဲဆိုတော့ဒီဝိနည်းဆောင်ယဟန်ကစောစောတုန်းကတော့အပြစ်မရှိပါဘူးအာဘံမတင်ပါဘူးလို့ပြောဆိုတယ်ခုကြတော့လည်းပဲသူပဲပြန်ပြီးတော့အပြစ်ရှိတယ်အာဘံတင်တယ်လို့ပြောတယ်လိန်ညာတဲ့ပုဂ္ဂိုလ်ပဲဆိုပြီးတော့လိန်နဲ့ညာတတ်တဲ့ပုဂ္ဂိုလ်အနေနဲ့ပြန်ပြီးတော့တပည့်တွေကိုပြောလိုက်တော့ဓမ္မဂတိကရဲ့တပည့်တရားလည်းပဲဝိနည်းတို့ယနေ့သင်တို့ဆရာကလူလိန်လူညာဟိုကလည်းပဲသင်တို့ဆရာကဒါလေးတောင်မသိဘူးနဲ့ခိုက်ရံနေဖြစ်ကြတယ်နည်းနည်းလေးဒီကရုံးနေစဖြစ်တယ်အဲ့တော့ဒီကရုံးနေဖြစ်လာတော့အဲ့တော့ဝိနည်းဆောင်ယဟန်ကမလုပ်လဲဆိုတော့ဓမ္မဂတိကယဟန်ကိုအပြစ်ကို မကူစားတဲ့အတွက်နှင်ထုတ်တယ်ဆိုပြီးတော့ ఓకే ပဏိယကနှင်ထုတ်တဲ့ကံလှုပ်လိုက်တော့အဒီကတော့ကပို့ပြီးတော့ကျေပြန့်လာတယ်အဲ့တော့ကျေပြန့်လာတဲ့အခါကျတော့ပထမပစ္စည်းလေးပါလှူတဲ့ဒကာရမတွေကငါတို့ဆရာတော်မန်းနဲ့သူတို့ဆရာတော်မန်းနဲ့ကွဲကုန်ရောနောက်တခါဘုန်းကြီးတို့ယခုခေတ်သီလရှင်နေနဲ့တူတဲ့ဘိက္ခုနီတွေဆိုတာရဟန်းတော်တွေထံနေပြီးတော့ဩဝါဒခံယူရပါတယ်အဲ့တော့ဩဝါဒခံယူတဲ့ဘိက္ခုနီတွေကလည်းပဲဒုဆရာတော်မန်းနဲ့သူဆရာတော်မန်းနဲ့အလုံးစိတ်ဝမ်းကွဲကုန်ကြတယ်အဲ့တော့အင်မတန်မှကြီးကျယ်တဲ့စေဝံကွဲတွေဖြစ်ပြီးတော့စာရဲရတော့ဗျမဘုံတိကိုစောင်းနဲ့တရားစပြီးတော့အာလုံကွဲကုန်တယ်တဲ့ဒီတော့ယန်တပါးကမြတ်စွာဘုရားကိုရောက်တယ်မြတ်စွာဘုရားကောသံဘီဘီမှာတော့ဒီလိုတွေဖြစ်နေပါပြီဆိုတော့မြတ်စွာဘုရားညီညွတ်ဖို့နှစ်ကြိမ်တိုင်လွတ်ပြီးတော့မိန်ကြားတော်မူတဲ့ယန်တွေကမညီညွတ်ပါဘူးဆိုမြဲဆိုခက်ရန်ပြူကြလုံဆိုးရေးစကားတွေပြောကြဒါမျိုးတွေပဲဖြစ်တယ်ပေါ့နောက်ဆုံးတတိယကြိမ်ကျတော့မြတ်စွာဘုရားကတန်ခါကွဲပြီဆိုပြီးတော့မိန့်တော်မူပြီးတော့ဘုရားရှင်ကိုယ်တော်တိုင်ကြွပြီးတော့တသိန်းတဲ့ဥပုပ်ပြုဖို့ညီညွတ်ဖို့မိန့်ကြားတော်မူတယ်။နောက်ဆွမ်းစားကြောင်မှာယံဖြစ်ကြတဲ့တဏှာရှားသည့်ထိုင်မှုဘုရားရှင်ကိုယ်တော်တိုင်စီမံတော်မူတယ်။နောက်ပြီးတော့ငြိမ်ချမ်းရေးတရားတွေအမျိုးမျိုးဘုရားရှင်ဟောတော်မူတယ်။ဒါပေမဲ့လို့ကောသံဘီဘီယံတွေကဒီကရုဏာကြီးတဲ့တာကြီးလာတာဘုရားရှင်လည်းပဲငြိမ်ချမ်းရေးတရားဟောလို့မရတော့ဒီတော့ဘုရားရှင်ကိုယ်တော်မြတ်ကဘယ်လိုစဉ်းစားသလဲဆိုတော့ငါလေတဲ့ဟောဒီခက်ရံပြူတဲ့ငါဖျားခက်ရံပြူနေတဲ့ကောသံဘီယံတွေနဲ့နေရတာဆင်းရဲလိုက်တာတဲ့ငါဖျားရဲ့စကားကိုလည်းပဲနာယူခြင်းစိတ်မရှိနားမထောင်ကြဘူးငါဖျားတပါးတည်းနေရရင်တရင်သုံးရရင်ကောင်းပါပဲဆိုပြီးတော့ဘုရားရှင်ကနောက်ရက်မှာကောသံဘီမြို့ထဲမှာဆွန်ခံထွက်ဆုံးကံထွက်ပြီးတော့ဆုံပုံပေးပြန်လာတဲ့အခါမှာဘုရားရှင်ကိုတော်တိုင်းဘယ်သူမှမပြောဘဲနဲ့ကိုတော်မြတ်အုံပြုတဲ့ဂရင်းညောင်းဆောင်စတဲ့ပစ္စည်းသုံးဆောင်တွေကိုတင်ရှိတော်မူတယ်။ကိုတော်မြတ်နဲ့ယူဆောင်မှုသင်္ကန်းတပိတ်တွေပြင်ဆင်တယ်။ပြင်ဆင်ပြီးတော့ဘုရားရှင်ကိုတော်မြတ်ကသံဃာပရိသတ်ကိုငြင်းချမ်းရေးတရားဟောခဲ့တယ်ပေါ့။ငြင်းချမ်းရေးတရားလည်းဟောပြီးတော့ဘုရားရှင်ကဘယ်သံဃာကိုမှမပန်ပြောဘဲနဲ့တပါးတဲ့ဘုရားရှင်ကကိုယ့်ရဲ့တပိတ်တော်နဲ့ကိုယ်တော်မြတ်ရဲ့သင်္ကန်းတော်ကိုယူပြီးတော့စောစောကဘုန်းကြီးပြောခဲ့တဲ့ပါဠိတရကရွာရဲ့အနီးကရခိတတော်အုပ်ကြီးကိုကြွတယ်တဲ့အဲ့တော့ဘုရားရှင်ဟာညီညွတ်မှုကိုနှစ်သက်တော်မူသလား၊ကွဲပြားမှုကိုနှစ်သက်တော်မူသလားညီညွတ်မှုကိုနှစ်သက်တော်မူတယ်ဒါကြောင့်ကွဲပြားတာတွေကိုပြောလို့ဆုံးမလို့မရတဲ့အခါဘုရားရှင်ဟာဒီထဲနေရတာဆင်းရဲလိုက်တာတဲ့အတန်တွေကမျိုးစုံကြရအဒီကရုံတွေမျိုးမျိုးလောက်ကြတူတူတူတူတိုင်းမင်းညကိုဘက်ကမှန်ကြောင်းပြောဆိုကြဒီထဲမှာနေရတာငါဖះဆင်းရဲလိုက်တာအဲ့တော့ငါဖះတပါးတဲ့တရင်သုံးညရင်ကောင်းပါပဲဆိုပြီးတော့တော်ကြီးထဲမှာထွက်လာခဲ့ပါတယ်ထွက်တော်မူခဲ့ပါတယ်အဲ့တော့လန်ခုလက်မှာဘုန်းကြီးတို့ဘာလကလောနကရွာကိုရောက်တော့ဖះရှင်ရဲ့အဲ့ဒီရွာကိုမိပြုပြီးတော့တရင်သုံးနေတဲ့တာကီဝင်မင်းကနေပြီးတော့ရမ်းပြူလာတဲ့ဘကုမထေအဲ့ဒီဘကုမထေကတပါးတဲ့တရင်သုံးနာတဲ့ဘယ်နှပါတရင်သုံးလဲအဲ့ဒီတပါးတဲ့တရင်သုံးတဲ့ရှင်ဘဂုမတိတံမှာတပါးတဲ့ကျင့်ဝတ်တွေအကျိုးတရားတွေကိုမြတ်စွာဘုရားဟောနောက်ရဲ့ဆွန်ခန်းကြွပြီးတော့ဘုရားရှင်ကိုယ်တော်မြတ်ကဘယ်ကြွတယ်လဲဆိုတော့ပါဠိလျက်ကတော့မရောက်မီမှာအရှိဝါတော်ကိုကြွတော်မူပါတယ်ဘယ်ဝါတော်ကိုကြွလဲအဲ့တော့ဘုရားရှင်ဟာတတ်တော်45နှစ်ခန့်အင်မတန်မှတပ်ပယ်တဲ့အချိန်ပေါ့ဒါပေမဲ့လို့တန်ဃာတွေရဲ့ဒီကရုံဖြစ်တာတွေကိုဘုရားရှင်ကဆင်းရဲလိုက်တာလို့ညီငွေတော်မူပြီးတော့တန်ဝေကညံနဲ့ညီငွေပြီးတော့ဘုရားရှင်ကိုတော်မြတ်ဟာတပါးတည်းကြွတော့အဲ့တော့အရှိဝါတော်ကိုကြွတော်မူပါတယ်အရှိဝါတော်မှာဘုန်းကြီးတို့ယန်းတော်၃ပါးတရားအထုတ်နေကြတယ်အရှင်နုရုဒ္ဓမထေရအရှင်နန္ဒီယမထေရအရှင်ကိမိလမထေရသူပြီးတော့ယန်းတော်ဘယ်နှပါးတရားအထုတ်နေလဲ၃ပါးအဲ့တော့ဘုရားရှင်ကဘာဖြစ်လို့အဲ့ဒီတော်ကြီးတွေကိုကြွရတာလဲဆိုတော့ဘုန်းကြီးတို့အဲ့ဒီရဟန်းတော်၃ပါးကိုချီးမြှောက်ခြင်းလို့တဲ့ရဟန်းတော်၃ပါးကိုပါလဲတေသံပက္ကန္နနာတော်တဲ့ချီးမြှောက်တော်မူလို့တာကအကြောင်းတစ်ချက်နောက်ဒုတိယအကြောင်းတစ်ချက်ကပစ္စည်းမာဇနာတံအနုကန္နနာအနုကံပနာတော်တဲ့နောင်လာနောက်သားတွေကိုတနာတော်မူလို့တဲ့နောင်လာနောက်သားတွေကိုပါလဲတနာတော်မူပြီးတော့စောင့်ရှောက်တော်မူခြင်းလို့တတိယချက်ကဓမ္မကရုဘာဝတော်တဲ့တရားတော်ကိုအလေးပြုလို့တဲ့ဘာကိုအလေးပြုလို့လဲဘုန်းကြီးတို့ဒီယန်းသုံးပါးကိုချီးမြှောက်ခြင်းနေဆိုတာကဒ ီယန်နေစီကိုဝင်ပြီးတော့ဘုရားရှင်ဟာနှုတ်ဆက်စကားလေးတွေပရိသင်္ဒါရစကားလေးတွေမိန့်တော်မူခြင်းသာဒီအကြောင်းကတစ်ချက်နောက်တကတရားဟောခြင်းသာအကြောင်းတစ်ချက်ဒီတရားဟောတာသူတို့စီကိုဝင်ပြီးတော့ဘုရားရှင်ကိုတော်မြတ်ကြွတာနောက်ပြီးတော့နှုတ်ဆက်စကားလေးတွေမိန့်တော်မူတာတရားဟောတာဒီလိုချီးမြှောက်ခြင်းလိုကြွတာတဲ့ဒီဟာအကြောင်းတစ်ချက်ပါတယ်ခုဘုန်းကြီးပြောခြင်းတဲ့ဒုတိယချက်ကဘာလဲဆိုတော့ပစ္စည်းမာဇနာတံနုကံပနတောပစ္စည်းမာဇနာတံနောင်လာနောက်သားယံသံဃာပေါင်းကိုအနုကံပနတောအစဉ်တနာဆောင်လျှောက်တော်မူသည့်ဖြစ်ကြောင့်၎င်းအဲ့တော့နောင်လာနောက်သားတွေကိုတနာတော်မူလို့ဆောင်လျှောက်တော်မူလို့လို့တဲ့ဒါလေးကထူဆန်းနေတယ်အဲ့တော့ဘုရားရှင်ကဒီမျိုးသားသုံးယောက်နေတဲ့ဒီရှိဝါတော်ကြီးတွေကိုတပါးတဲ့ကိုသင်္ကန်းကိုဘုရားရှင်ကတည်တော်မူခဲ့ရပါတယ်ကိုယ်တော်မြတ်ရဲ့တပိတ်ကိုဘယ်သူမှတည်သူမရှိပါဘူးကိုတော်တိုင်းတည်ခဲ့ရပါတယ်တတ်တော်ပဲရွယ်လေ45နှစ်တဲ့အဲ့တော့ဆေဝါမြောက်ဆိုကနီးပေါ့အဲ့တော့ဘုရားရှင်ကိုတော်မြတ်ကြွတာနောင်လာနောက်သားတွေကိုအစဉ်တနာစောင့်ရှောက်တော်မူလို့ချီးမြှောက်တော်မူခြင်းလို့တနာတော်မူလို့တဲ့ဒါပါဖြစ်လို့လေဆိုတော့ဘုရားရှင်ဟာအရှိကြည့်တော်မူတာဗာကြည့်တော်မူတာလေအဲ့တော့ဘုရားရှင်ကဘလို့တွေးစဉ်းစားတော်မူလဲဆိုတော့ဟောဒီယဟန်3ပါးထံမှာငါဘုရားဝင်ပြီးတော့ချီးမြှောက်တရားဟုတ်လို့ရှိရင်နောင်လာနောက်သားတွေကဒီတရားကိုသင်ယူရမယ်ဘုရားတို့တန်ဃာတော်ရှင်မြတ်တွေသင်ယူမယ်နောက်ယနေ့နမောမြို့ရတက္ကရာမတွေဒီတရားကိုခုဘုန်းကြီးကဟောတော့မနာရဘူးလားနာရလားအဲ့တော့နောင်လာနောက်သားတွေဒီတရားကိုနာယူခွင့်ရလိမ့်မယ်သင်ယူခွင့်ရလိမ့်မယ်ပူဇော်ခွင့်ရလိမ့်မယ်ရတဲ့အခါမှာဩဘုရားရှင်ကညီညီညွတ်ညွတ်နေတာကိုနှစ်သက်တော်မူပါလားညီညီညွညွနေတဲ့ရံတော်သုံးပါးဟူအဲ့ဒီရံတော်သုံးပါးရှိတဲ့စီကိုကိုတော်တိုင်ကြွတော်မူတယ်။ဘာဖြစ်လို့လဲဆိုတော့ညီညွလို့တဲ့ညီညွလို့ကိုတိုင်ကြွတော်မူတယ်။နောက်ပြီးတော့ကျမ်းမာရေးကောင်းကြရလားစသည်ဖြင့်ပဋိသင်္ဒါရစကားနှုတ်ဆက်စကားကိုမိန့်တော်မူတယ်။ဘာကြောင့်လဲမေးရင်ညီညွကြလို့တဲ့။ဘာကြောင့်ဘာဖြစ်လို့လဲ။ညီညွလို့ဘုရားရှင်ကိုတိုင်ကြွတော်မူတယ်။ညီညွလို့နှုတ်ဆက်စကားမိန့်ကြတော်မူတယ်။နောက်တကဒီယန်းတော်သုံးပါးကိုမြတ်စွာဘုရားကတရားဟောတာလည်းပဲဗာကြောင့်လည်းမေးရင်ညီညွတ်လို့တဲ့ဘာလို့တရားဟောတာလဲအဲ့တော့ဘုရားရှင်ကနောင်လာနောက်သားတွေကဒီတရားကိုနာယူခွင့်ရမယ်သင်ယူခွင့်ရမယ်ဒါဆိုရင်ဘုရားရှင်ကိုတော်မြတ်ဟာညီညွတ်နေတဲ့နေရာဆိုလို့ရှိရင်ကိုတော်တိုင်းကြွားတော်မူတယ်နှုတ်ဆက်စကားမင်ကြားတော်မူတယ်တရားလည်းပဲဟောတော်မူတယ်နောင်လာနောက်သားတွေကဒီအကြောင်းအရာတွေကိုသိပြီသိတော့ဘယ်လိုတွေးမလဲဆိုတော့ဒီလိုဆိုလို့ရှိရင်တော့ဘသူညီညွတ်ညွတ်မနေခြင်းပဲရှိပါမလဲငါတို့ညီညွတ်ညွတ်နေမှသင့်မယ်ဒါမှဘုရားရှင်ကိုတော်မြတ်ကိုယ်တိုင်လည်းပဲကြွားတဲ့ကြွားပြီးတော့ချီးမြှောက်တဲ့ကြွားပြီးတော့နှုတ်ဆက်စကားတွေမင်ကြားတော်မူတဲ့ဘုရားရှင်ကိုတော်မြတ်ကညီညွတ်တဲ့နေရာဆိုလို့ရှိရင်တရားဟောတော်မူတဲ့နောင်လာနောက်သားတွေကဒီလိုဇလန်းလေးတွေဒီလိုဖြစ်ပျက်လေးတွေကိုသိသွားပြီးတော့ကြားနာခွင့်ရပြီဆိုရင်ညီညီညွတ်ညွတ်နေဖို့စိတ်ထဲမှာမထင်သွားတဲ့ကြိုးစားကြတော့တာပဲအဲ့တော့ညီညွတ်လို့ရှိရင်ဘာဖြစ်မလဲတန်ဃာတွေညီညွတ်တော့တရားဓမ္မတွေလည်းပဲကုသိုလ်တိုးပွားတယ်ကုသိုလ်တွေတိုးပွားပြီးတော့နောက်ဆုံးဆင်းရဲခက်တဲ့ချုပ်ငင်းရာကိုနိဗ္ဗာန်မျက်မှောက်ပြုနိုင်ကြလိမ့်မယ်ဘုရားရှင်ဟာဒီလိုကြွတော်မူတာရေရှည်ကိုကြည်တော်မူလို့ဘာကိုကြည်တော်မူလို့လဲခုလည်းပဲဘုန်းကြီးဟောလိုက်တဲ့တရားကိုစဉ်းစားတတ်တဲ့တရားနာတဲ့ပရိသတ်ဆိုရင်ဩဘုရားရှင်ကိုတော်မြတ်ဟာတော်လန်ခီးကြွားတဲ့အခါတပည့်သုံးပါးကိုဝင်ပြီးတော့ချီးမြှောက်တာညီညွတ်တဲ့နေရာဆိုရင်ဘုရားရှင်ကကြွားတတ်ပါလားနှုတ်ဆက်စကားလည်းပဲညီညွတ်တဲ့တန်ခါးတွေဆိုရင်ဘုရားရှင်မင်ကြားပါလားတရားလည်းဟောပါလားလို့သိလို့ရှိရင်ကိုယ့်ရဲ့နှလုံးသားထဲမှာညီညွတ်ခြင်းတဲ့စိတ်ညီညီညွတ်ညွတ်နေချောင်းကျင်စင်တွေကိုကျင့်ကျင်တဲ့စိတ်တွေပေါက်သွားလို့ညီညွတ်ပြီဆိုရင်မချမ်းသာဘူးလားချမ်းသာလားညီညွတ်တဲ့ဒေသတွေကကုသိုလ်ကောင်းမှုတွေယခုလိုအသင်ဖွဲ့တွေလုပ်ပြုပြီးတော့နောက်ဆုံးနိဗ္ဗာန်ချမ်းသာတိမျက်မှောက်မပြုနိုင်ဘူးလားပြုနိုင်သလားဘုရားရှင်ကအဲ့ဒီလိုအရှင်းမြင်တော်မူလို့တဲ့ဘုရားရှင်ကဗာမြင်တော်မူတာလဲဒါသူတော်ကောင်းရဲ့လက္ခဏာဘာရဲ့လက္ခဏာလဲသူတော်ကောင်းနေရာဘယ်တော့မှအတူမကြည့်ပါဘူးအရှင်းကိုကြည့်တယ်ဘာကိုကြည့်လဲဘုန်းကြီးတို့ဘာသာတိကကျမ်းပြုခဲ့တဲ့အမရပူရမာကနံဆရာတော်ရှင်စနကဘိဝန္တထေဆိုတာအလုံးကြားဘူးပါလိမ့်မယ်အဲ့တော့ဆရာတော်ကြီးဘလောက်ထိရှည်ကြည့်လဲဆိုတော့ဘုန်းကြီးအတူကြုံလေးနှစ်ချက်ပြောပြပေးမယ်ဆရာတော်ကြီးကိုအဲ့ဒီခေတ်အဲ့ဒီကဆရာတော်ကြီးပြန်တော်မူတာ36နှစ်ပြည့်သွားခဲ့ပါပြီအဲ့ အဲ့ဒီခေတ်အဲ့ဒီကာတုန်းကဆရာတော်ကြီးကိုတမတာကြီးဦးနေဝင်းတို့ဝန်ကြီးချုပ်အောင်ဦးနုတို့ကိုကိုွယ်စီကတ်ခဲ့တယ်။အဲ့တော့ဒကာဓမ္မတွေကလည်းပဲဆရာတော်ကြီးကိုဇိမ်ကံပစ္စည်းတွေမျိုးစုံလူကြတယ်။အဲ့တော့ဆရာတော်ကြီးကလက်မခံဘယ်လိုပြောလဲဆိုတော့ရှင်သာရိပုတ္တရာတို့ရှင်မောကလန်တို့လည်းပဲလူရည်တီရောက်ရင်ဒီလိုပဲနေသွားကြတာပါ။ဘုန်းကြီးတို့ဇိမ်ကံပစ္စည်းတွေမလိုပါဘူး။ရဟန္တာရှင်မြတ်ကြီးတွေ40တက်တယ်ဇိမ်ကံပစ္စည်းသုံးတယ်မရှိပါဘူး။ဒီလိုပဲရိုးရိုးတရင်သုံးသွားတာပါဘုန်းကြီးလည်းပဲရိုးရိုးပဲနေပါမယ်ဒါမျိုးလေးတွေမိန်ကြားခဲ့တာအဲ့ဒါအရှိကိုမြင်တော်မူလို့တဲ့ဘာကိုမြင်တော်မူလို့လဲဘာဖြစ်လို့လဲဆိုတော့နောင်လာနောက်သားတွေကဆရာတော်ရာဇိမ်ကံပစ္စည်းတွေသုံးသွားမယ်ဆိုလို့ရှိရင်နောက်ကတပည့်တွေကဒီတယ်မဆိုးလောက်ဘူးလားဆိုးလောက်သလားအဲ့တော့သူတို့လူမဲ့လူရှိရင်ဟာသုံးပါပဲဒါတွေက300ခဲ့တယ်ဒီလိုစိတ်တွေနဲ့လို့ရင်သာသနာတော်အတွက်ဆုတ်ယုတ်မလားတိုးတက်မလားအဲ့တော့ဆရာတော်ကြီးရဲ့ဒီနီးနဲ့ဇိမ်ခံပစ္စည်းတွေကိုရှောင်းပြီးတော့တစ်သားချောင်းလေးနဲ့တသက်တာကာလပလုံနေသွားတယ်။တန်ဃာတွေနေတဲ့သတင်းသုံးတဲ့ကျောင်းကြီးတွေကသိတ်ကောင်းပေမဲ့ဆရာတော်ဟာတစ်သားချောင်းနဲ့သတင်းသုံးသွားတယ်တဲ့။ဘာချောင်းနဲ့သတင်းသုံးသွားလဲ။အခင်းလေးကလည်းဖြင်ချန်းခင်းကိုခင်းသွားတယ်တဲ့။ဘာခင်းကိုခင်းသွားလဲ။နိုင်ငံသားဖြစ်တော့သုံးမသွားခဲ့ပါဘူး။အဲ့ဒါနောင်လာနောက်သားတပည့်တွေအတူခိုးမှစိုးလို့နောင်လာတောင်သားတပည့်တွေဘာဖြစ်မှစို့လို့အတုခိုးမှလို့ရှိရင်ဘုန်းကြီးတို့သမိုင်းမှာဆရာသမားတွေကတရားခံဖြစ်မသွားနိုင်ဘူးလားဖြစ်သွားနိုင်လားဖြစ်သွားနိုင်နေအဲ့တော့ဘုရားရှင်ကိုတော်မြတ်ကလည်းပဲဒီလိုချီးမြှောက်တာနောင်လာနောက်သားတွေအတွက်တနာတော်မူလို့ဆောင်ရှောက်တော်မူခြင်းလို့နောင်လာနောက်သားတွေရဲ့ညီညွတ်ညွတ်နေဖို့ရာအတွက်အားကြအောင်လို့ဒီလိုညီညွတ်နေမှနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုစေခြင်းလို့ဘုရားရှင်ကတပါးတည်းကြွပြီးတော့ချီးမြှောက်တာပါတဲ့အဲ့တော့သူတော်ကောင်းတွေကအရှိကိုကြည်တော်မူသလားအတူကိုကြည်တော်မူလားနောက်တစ်ခုဘုန်းကြီးပြောမယ်ဘုန်းကြီးတို့တောင်မြုံမာကနောင်ဆရာတော်ကြီးတောင်မြုံမာကနောင်ရောက်တော့တန်ဃာလေး၄၅ပါးနဲ့သတင်းသုံးတာနောက်စာချကောင်းတော့ကျန်းစာလေးရေးတော့နာမည်ကြီးလာတော့တန်ဃာလေးရဲ့များလာတယ်များလာတော့နေစရာမရှိစာချစရာမရှိဒီတော့စာချစရာမရှိတော့ဘာလုပ်တယ်လဲဆိုတော့တစ်ပင်အောင်မှာစာချတယ်တဲ့ဘယ်အောင်မှာစာချလဲဘလပုတ်ကြီးထောင်းပြီးတော့ဆရာတော်ကတစ်ပင်အောင်မှာပဲစာချတယ်အဲ့တော့ဘုန်းကြီးတို့တစ်ပင်အောင်မှာဘာဖြစ်လို့စာချတာလဲဆိုတော့ဆရာတော်ကဒကာဓမ္မတွေကိုရှေ့မှာလှူခြင်းအောင်ကြီးမပြောင်းဘုန်းကြီးတို့စာချစရာမရှိဘူးဘုန်းကြီးတို့စာချဖို့အတွက်မရှိလို့တစ်ပင်အောင်ချနေရတာဆရာတော်တခွန်မပြောပါဘူးဒီလိုပြောလိုက်လို့လှူတဲ့ပစ္စည်းရလေရဟန်းတန်ဃာတွေအတွက်မအဆက်ဘူးတဲ့အာဘတ်တဲ့အဲ့တော့နောင်လာနောက်သားတပည့်တွေရလည်းပဲကြောင်းနေအလူခံပြီးတော့ဆောက်ဘာလိုပါတဲ့အလူခံဒါမျိုးတွေဆရာတော်ကြီးကသူ့အနေနဲ့အတူမခိုးစေခြင်းဘူးရေရှည်မှာသူ့ကိုတူခိုးပြီးသာသနာတော်ကြီးရှေ့စေခြင်းနဲ့တပည့်တွေသီလသိက္ခာဖြူစင်စေခြင်းနဲ့ဒါကြောင့်ဆရာတော်ကြီးကဘယ်အောက်မှာစာချခဲ့လဲဒါလောက်နာမည်ကြီးတဲ့ဆရာတော်ကြီးလူတွေရှေ့မှာတစ်ချက်လောက်ညီးလိုက်ရင်တူတူမရှိနိုင်ဘူးလားရှိနိုင်လားယနေ့ခေတ်နဲ့စဉ်းစားကြည့်ဖို့ပါယနေ့ခေတ်မှာတော့ကြောင်းတိုက်တိုက်တီးထောင်ပြီးဆိုရင်ဆရာတော်တရင်ဆုံးဖို့ဘာလိုအပ်နေပါသည်လူကံတွေကစတာလားမစဘူးလားသူတော်ကောင်းတွေကဒါတွေကိုတပည့်တွေတူခိုးမှမှစိုးတဲ့အတွက်ဆရာတော်ကြီးကဒီလိုပဲတစ်ပင်အောင်မှစားကြတယ်နောက်ဒကာဒကာမတွေကသူ့လူလျောက်ကြီးညိုလို့ဆောက်တယ်ဆောက်တော့လည်းပဲကြောင်းပေါ်မှာစားကြတာပါပဲအဲ့တော့ဆရာတော်ကြီးကသူ့ရဲ့နှုတ်ပယောကနဲ့မြက်ပြီးတော့ဘာလိုနေတယ်ဘာလူခံနေတယ်တလုံးမှမပြောဘဲနဲ့နေသွားတာဟာအရှိကြည့်တော်မူလို့လားအတူကြည့်တော်မူလို့လားအရှိကြည့်တော်မူလို့ဘုရားရှင်ရဲ့လမ်းစဉ်မဟုတ်ဘူးလားဟုတ်လားဘုရားရှင်ရဲ့လမ်းစဉ်ဘုရားရှင်ကသာသနာ့ကွယ်ကြောင်းတရားတွေထဲမှာဗာမိတ်နေလေဆိုတော့မထေရကြီးတွေဖြစ်တဲ့ကျောင်းတိုင်းဘုန်းကြီးတွေဖြစ်တဲ့ဘုန်းကြီးတို့လိုစာသင်တိုင်းဘုန်းကြီးတွေဖြစ်တဲ့တန်ဃာတွေအားတဲ့လောဘဒေါသနေဖို့မကြိုးစားဘဲနဲ့ပရိယပရိပတ်ကိုမလုပ်ဘဲနဲ့ဘုံကြီးအောင်နာမည်ကြီးအောင်ကြိုးစားတယ်။တပည့်တွေကလည်းပဲနောက်ကလိုက်ပြီးတော့ဘုံကြီးအောင်နာမည်ကြီးအောင်ဆရာတူခိုးပြီးတော့ကိလေသာနေဖို့တော့မကြိုးစားဘဲနဲ့ဘုံကြီးအောင်နာမည်ကြီးအောင်ကြိုးစားတယ်။ဒီလိုတပည့်တွေကဆက်ဆက်ကြိုးစားပြီးဆိုရင်သာသနာကွယ်မယ်တဲ့။ဘာကွယ်မှာလဲ။အဲ့ဒါဒိဋ္ဌာနုကတိဘေးလို့ခေါ်တယ်။ဘာဘေးလို့ခေါ်လဲ။ဘုန်းကြီးတို့ဆရာတွေကရှေ့ကနေငါလုတ်တလို့လုံးလို့မပြောပြီမြေရှေ့ကလုံးဆောင်သွားတာတည်းတမိုင်းမှာတရားခံမဖြစ်နိုင်ဘူးလားဖြစ်နိုင်လားဒါလေးတွေဘုန်းကြီးတို့တတိထားစရာကောင်းတယ်အဲ့တော့ခုလည်းပဲတောင်မျိုးဆရာတို့ရဲ့ဒီသဘောနဲ့နေသွားတာအဲ့တော့ဘိုးကျောင်းအောင်ဆန်းအကြောင်းလေးဘုန်းကြီးဖတ်ဖူးတာလေးနည်းနည်းပြောဦးမယ်ဒကာဓမ္မတွေက နမောက်သူနမောက်သားတွေဆိုတော့ပို့ပြီးတော့တီကောင်းတီနိုင်ပါတယ်အဲ့တော့ဗိုလ်ချုပ်အောင်ဆန်းကလည်းပဲအရှိကိုကြည့်ခဲ့တာဘာကိုကြည့်ခဲ့တာလဲဘုန်းကြီးတို့1946ခုနှစ်ဗိုလ်ချုပ်ရဲ့အသက်31နှစ်လောက်ဖြစ်မှာပေါ့အဲ့တော့မကွယ်လွန်ခင်တနည်းနည်းပါးလောက်အလိုမှာဘုန်းကြီးတို့ဘာသွားပြီးတော့တွေ့ရလဲဆိုတော့ဒီနေ့သူ့ရဲ့ပါတော်မြဲဖြစ်တဲ့တက္ကသိုလ်နေဝင်းဆိုတဲ့စာရေးဆရာပေါ့အဲ့တော့သူ့ရဲ့ BU ကိုဘာလုပ်ငန်းတွေရှိလဲလို့မေးတော့ဘာမှမရှိတဲ့ကြောင်းပြောတော့ရုပ်ရှင်ကြည့်ကျင်တယ်တဲ့အဲ့တော့ရုပ်ရှင်ကြည့်ကျင်တယ်ဆိုတော့ငွေဘယ်လောက်ရှိလဲမေးတာ၃ချက်ရှိတဲ့ကြောင်းပြောတယ်အဲ့တော့ဟိုကရုပ်ရှင်ကြည့်ကျင်တယ်ဆိုတာနဲ့ဘယ်ယုံလုံးယုံနာမည်ပြောလိုက်တဲ့အခါစောစောကဖျက်လိုက်တဲ့ပပဝင်းယုံနေရကယုံနာမည်ကိုပြောလိုက်တဲ့အခါကျတော့ဒီအပါတော်မြေပြည်တက္ကသိုလ်နေဝင်းကနေပြီးတော့ဖုန်းကိုကောက်ကင်လိုက်တယ်။ဘာဖြစ်လို့လဲဆိုတော့သူ့တငယ်ချင်းမန်နေဂျာရှိတော့မေတ္တာလက်ဆောင်တောင်းရင်တော့ရတယ်ဆိုတာသိတဲ့အတွက်မေတ္တာလက်ဆောင်တောင်းမှုဖုန်းကင်လိုက်တာနဲ့ဗိုလ်ချုပ်ကမလုပ်တာလေ။ဒါမျိုးပြောလိုက်တယ်။အဲ့တော့ဟိုကဒီလိုပဲတငယ်ချင်းစီဖုန်းဆက်မဲ့အကြောင်းသိသွားတော့ဗိုလ်ချုပ်ကဘာလဲတဲ့။ဖုန်းနဲ့ဆက်ပြီးတော့မေတ္တာလက်ဆောင်လက်မှတ်တောင်းမလို့မဟုတ်လားလို့ဒါမျိုးတန်းပြီးတော့မေးလိုက်တယ်။အဲ့တော့ဒီလိုမေးလိုက်တိပီတဲ့နောက်ဘာဆက်ပြီးတော့ပြောလဲဆိုတော့မေတ္တာလက်ဆောင်လက်မှတ်တောင်းနေဆိုတာအခွင့်အရေးယူခြင်းတစ်မျိုးတဲ့မေတ္တာလက်မှတ်တောင်းနေဆိုတာဘာယူခြင်းတစ်မျိုးလဲအဲ့ဒါဘုသူ့ရဲ့စိတ်တဲ့လဲအခွင့်အရေးယူခြင်းတစ်မျိုးဖြစ်တယ်တဲ့အဲ့တော့ရုပ်ရှင်ကြည့်တယ်ဆိုတာလက်မှတ်ဝယ်ပြီးတော့ပတ်စံနဲ့လက်မှတ်ဝယ်ပြီးကြည့်ရမှာပဲတဲ့ဒါမျိုးဆက်ပြောတယ်မင်းတို့လူငါတို့လူပုဂ္ဂိုလ်တွေကမေတ္တာလက်မှတ်တောင်းလို့ရှိရင်နှစ်ဆောင်မဟုတ်ပါဘူးတဲ့ဆယ်ဆောင်တောင်ပေးပါလိမ့်မယ်ဘယ်နှဆောင်တောင်ပေးနိုင်လဲအဲ့တော့မင်းအရှိကိုစဉ်းစားကြည့်စမ်းတဲ့ဒီစကလုံးလေးပါတယ်တက္ကသိုလ်နေဝင်ရေးထားတဲ့စာထဲမှာပါဝစဉ်းစားကြည့်ရမှာလဲအရှိကိုစဉ်းစားကြည့်ပါတဲ့အဲ့တော့ရုပ်ရှင်ယုံမန်နေဂျာတွေရုပ်ရှင်ယုံပန်းရှင်တွေဆိုတာစီးပွားရေးသမားတွေတဲ့သူတို့စီကအခွင့်အရေးတကားတောင်းလို့သူတို့ကအခွင့်အရေးတစ်ခုပေးပြီဆိုရင်သူတို့ကနေပြီးတော့အခွင့်အရေးကို10ခုလောက်ပြန်တောင်းတာတဲ့တစ်ခုပေးပြီးရင်ဘယ်နှခုလောက်ပြန်တောင်းတာလဲ10ခုလောက်ပြန်တောင်းတတ်တာတဲ့အာဏာရှိတဲ့ပုဂ္ဂိုလ်တွေကိုမျက်နှာလိုမျက်နှာရသူတို့ကလုတ်တတ်တယ်တဲ့ဒါမျိုးငါမကြိုက်ဘူးဆိုပြီးတော့ဗိုလ်ချုပ်ဟာခွန်ကြီးတို့ငါမူတန်းကကြည်ခဲ့တာတဲ့ရုပ်ရှင်ကြည့်တာဘယ်တန်းကြည့်လဲအဲ့တော့အဲ့ဒီခေတုံးကတမတန်းရှိတယ်ငါမူတန်းရှိတယ်တကြက်တန်းရှိတယ်ဒီစီဆိုတာနှစ်ကြက်တန်းအဲ့တော့တမတန်းအကြည့်လို့မကောင်းလို့ဖြစ်မှာပေါ့နောက်တစ်ချက်ကလည်းပဲသူ့ရဲ့ပြေရဲ့လက်ထဲမှာငွေရ3ချက်ရှိတော့အကုန်လုံးကြည့်လိုက်လို့ရှိရင်လည်းပဲငွေရကုန်သွားနိုင်တယ်ဒီတော့တကြက်ဖိုးနှစ်ယောက်ငါမူတန်းကကြည့်မယ်တဲ့အဲ့တော့ဘုန်းကြီးတို့ဒီစကားလေးကိုသေချာကြည့်လိုက်နော်ဘိုးကျော်အောင်ဆန်းဟာအရှိကိုကြည့်ခဲ့သလားအတူကိုကြည့်ခဲ့သလားသူကနေပြီးတော့မေတ္တာလက်မှတ်လက်ဆောင်ယူပြီးတော့ငါတိုင်ပြီးမှထိတ်တန့်ရောက်နေတဲ့ခေါင်းဆောင်တစ်ယောက်ပဲဒီလိုစိတ်တိုင်းနဲ့ကြီးလိုက်ပြီးဆိုရင်ဗိုလ်ချုပ်လက်အောက်ကဝန်ကြီးတွေဟာဘုန်းကြီးတို့ဗိုလ်ချုပ်ကမတင်မဲနဲ့ဒီရက်တက်တွေငကိုရဲရက်တက်ပြီးသားဖြစ်ခြင်းဖြစ်ပါလိမ့်မယ်ဗိုလ်ချုပ်တည်းမตาနိုင်ဘူးလားตาနိုင်လားဒီစိတ်တက်ကตาနိုင်တယ်ဒီတော့ဗိုလ်ချုပ်ကနောင်လာနောက်သားတွေသူ့ရဲ့ဝန်ထမ်းပုဂ္ဂိုလ်တွေဝန်ကြီးဆိုတဲ့ပုဂ္ဂိုလ်တွေဟာမတရားတဲ့အခွင့်အရေးတွေမယူမိဘူးကိုကနည်းနည်းလေးယူလိုက်ရင်စီပွားရေးသမားတွေကများများတောင်းတတ်တယ်ဒီတော့နိုင်ငံပိုင်တဲ့ပစ္စည်းတွေကိုကိုချိုးလို့သုံးမိတယ်လို့ဖြစ်သွားနိုင်တယ်ဒါတွေကိုနောင်လာနောက်သားတွေအတူမခိုးပါစေနဲ့ဆိုတဲ့စိတ်ထားနှလုံးသွင်းလေးတွေမရှိနိုင်ဘူးလားရှိနိုင်သလားဒါကြောင့်သူ့ရဲ့ပြည်ကိုမင်းရေရှည်ကိုစဉ်းစားကြည့်စမ်းပါလို့ဒီစကားလုံးလေးသုံးတာဖြစ်ပါလိမ့်မယ်အဲ့တော့ဖျားရှင်ရဲ့လမ်းစဉ်နဲ့တထထဲမကြဘူးလားကြားသလားတောင်မျိုးမာကနောင်ဆရာတော်ရဲ့လမ်းစဉ်နဲ့လည်းမတူဘူးလားတူသလားဘာကိုကြည့်ခဲ့တာလဲအရှိကိုကြည့်ခဲ့တာဘုန်းကြီးတို့နှမောက်မျိုးသူမျိုးသားတွေလည်းဒီစိတ်တက်လေးတွေမိတူကူးပြီးတော့နှလုံးသားထဲမှာကိန်းအောင်အောင်မကြိုးစားတဲ့မလားကြိုးစားတဲ့လားကြိုးစားမယ်ဆိုရင်ရေတို့ကိုကြည့်မလားရေရှည်ကိုကြည့်မလားခုနတုန်းကဘုန်းကြီးတို့စိတ်တက်ဖြူစင်ကရုဏာရှင်ဆိုတဲ့အသင်းသူအသင်းသားတွေကလည်းပဲလုပ်ငန်းတစ်ခုလုပ်တဲ့နေရာမှာဘုန်းကြီးတို့အများကောင်းစားရေးအတွက်ဒါနိဗ္ဗာန်ချမ်းသာတည်မျက်မှောက်ပြုစေနိုင်တဲ့ရေရှည်စီမံကိန်းအဲ့တော့နာမည်ရဖို့ငါတို့အသင်းကဘယ်မျိုးအသင်းနဲ့ပိုကောင်းလဲပြန်ဆိုင်ခြင်းလို့က ကိုလှုပ်တာကိုလူတည်စေခြင်းလို့ချီကျူးခံစေခြင်းလို့ဒီလိုရည်ရွယ်ချက်တရားရေရှည်စီမံကိန်းလားရေတိုစီမံကိန်းလားအကျိုးရလက်အပြင်လည်းဘာမှမရှိဘူးနောက်ဆုံးလောဘတွေဘာတွေဖြစ်ပြီးတော့မခံကျင်စင်းနဲ့လှုပ်တယ်ဒေါသသူတို့တဲ့တောင်းလှုပ်တယ်မာနနောက်ပြီးတော့ကိုယ်ကိုချီကျူးခံစေခြင်းနဲ့လောဘအဲ့တော့လောဘဒေါသတွေပါနေမှတော့စိတ်ဓာတ်ဟာညစ်ကြေးမလားဖြူစင်မလားမဲညစ်သွားမယ်ညစ်ကြေးသွားမယ်ဒါကြောင့်မို့ဒီစိတ်သက်တည်းမမွေးရဘူးအရှိကိုကြည်တဲ့သလားအတူကိုကြည်တဲ့သလားခုလည်းပဲဘုရားရှင်ကိုတော်မြတ်ကအရှိကိုကြည်ပြီးတော့မျိုးကောင်းသား၃ယောက်ခရင်၃နဲ့အရှိဝါတော်တဲ့ကိုကြွပြီးတော့ချီးမြှောက်တယ်တဲ့အဲ့တော့ဒါလေးကိုဘုန်းကြီးကစကားဆက်လို့ပြောလိုက်တာပါရှေးဆရာတော်ကြီးတွေဘလို့ကျင့်သုံးသွားခဲ့တယ်လေပူဇော်အောင်ဆန်းဘလို့ကျင့်သုံးသွားခဲ့တယ်လေဒါလေးတွေကိုဒီစိတ်သက်လေးတွေမိတ္တကူးနိုင်ဘုန်းကြီးတို့ပစ္စုပန်ဘဝမှာမချမ်းသာရင်နေပါရာဒူဝနာမကြည်ရင်နေပါစိတ်တည်းမြင့်မြတ်တဲ့သူတော်ကောင်းတို့ဖြစ်သွားမယ်သူတော်ကောင်းဖြစ်သွားလို့ရှိရင်ပဝန်းကျင်ကိုငြိမ်းချမ်းမှုပေးနိုင်တယ်သူတော်ကောင်းဖြစ်ရင်ပဝန်းကျင်ကိုဘာပေးနိုင်လဲငွေကြေးဥစ္စာပေးတာနဲ့ငြိမ်းချမ်းမှုပေးတာဘယ်ကမြင့်မြတ်လဲအဲ့တော့ဘိုးချုပ်အကြောင်းလေးတွေဖက်လိုက်ရရင်စိတ်ထဲမှာသိပြီးတော့ကြည်နူးတာပဲအဲ့တော့ဘုန်းကြီးတို့နှမောက်မျိုးသူမျိုးသားတွေရဲ့ဒီစိတ်တည်းလေးတွေပို့ပြီးတော့ဂိမ်းအောင်သင့်တယ်လို့ဒါမျိုးဘုန်းကြီးကယူဆပါတယ်ဘုန်းကြီးတို့လည်းပဲနမူနာအပြင်တစ်ခုလောက်ပြောရရင်ဒီစိတ်သက်လေးတွေကိန်းအောင်ကြိုးစားတာပဲအဲ့တော့ဘုန်းကြီးကစာတင်တိုက်ဆိုတော့တန်ခါ340လောက်ရှိတယ်ရှိတော့တန်ခါတော်ရှင်မြတ်တီကိုဘုန်းကြီးတို့ကဝီကာလာဘောဇနာနေလွင်ညာစာစာသွင်းခြင်းကိစ္စကင်းစီခြင်းတော့ဘာလုပ်လဲဆိုတော့ဘုန်းကြီးကိုယ်တိုင်ကစားเสียရရှိလာရင်စွမ်းချောင်းပို့လိုက်တယ်ဘုန်းကြီးရဲ့ကျောင်းထဲမှာရေခဲတက်တာမထားတော့စားเสียတောက်เสียမထားတော့အဲ့တော့ဘုန်းကြီးရထားနေဘုန်းကြီးရတပည့်တွေနိုင်ငံကြီးစာချတွေသူတို့လည်းထားခြင်းမှာပေါ့ထားခြင်းနေဆိုရင်စားစရာလွယ်တကူရှိရင်လူငယ်တွေဆိုတော့ညစာစနေနဲ့စားပြစ်သွားရင်တိလသိက္ခာတွေကျိုးနိုင်တယ်အဲ့တော့ရေရှည်ကိုကြည့်ပြီးတော့ဘုန်းကြီးတို့လည်းပဲရေခဲတက်တာအလူမခံဘူးဒီတော့တချို့တရားဓမ္မတွေကတနာလို့ထင်တယ်ရှင်ဘုရားမရှိဘူးလားလှူခြင်းလို့ပါလို့ပြောတယ်ဘုန်းကြီးကမဟုတ်ပါဘူးစွမ်းကြောင်းကိုပို့တယ်စွမ်းကြောင်းကနေလှူခံပြီးတော့ဖုံးပေးပါတယ်ဒါရီဟာဘိုလ်ချုပ်ရဲ့စိတ်သက်မဟုတ်ဘူးလားဟုတ်လားအဲ့တော့တဦးချင်းတဦးချင်းစီဒီဓာတ်လေးတွေကိန်းအောင်သွားရင်ကိုချင်းတီလာလည်းပဲမြင့်လာမယ်နောက်ပြီးတော့စိတ်သက်လေးတွေကလည်းပဲမြင့်လာမယ်အားလုံးဒီအကျင့်တွေကိုတူကိုရင်တိုင်းပြီးငြိမ်းချမ်းမယ်တိုးတက်မယ်တဲ့ဒါမျိုးမဖြစ်နိုင်ဘူးလားဖြစ်နိုင်လားဖြစ်နိုင်တယ်ဒါကြောင့်ဘုန်းကြီးကဒါလေးတွေကိုပြောပြရတာပါအဲ့ဒါနဲ့ဘုရားရှင်ကိုယ်တော်မြတ်ကြွလာတော့အဲ့ဒီတော်ကြီးထဲမှာအမျိုးကောင်းသားဖြစ်တဲ့ယဟန်တော်သုံးပါးကိုစောင့်ရှောက်နေတဲ့တော်ဆောင်ကနေပြီးတော့ယဟန်နဲ့ဒီတော်ထဲကိုမဝင်ပါနဲ့ဒီတော်ထဲမှာကိုကျိုးကိုလူလာပြီးတော့တရားရှိမဲ့ပွားများနေတဲ့အမျိုးကောင်းသားသုံးယောက်နေကြပါတယ်သူတို့ကိုစိတ်အနှောက်အယှက်မပေးပါနဲ့တော်ဆောင်ကတားလိုက်တယ်အဲ့တော့တော်ဆောင်ကတားလိုက်တော့ဒီအတန်ကိုရှင်နုရုဒ္ဓရှင်မြတ်ကကြားလိုက်တယ်ဒီတော်ထဲမှာငါတို့ယဟန်သုံးပါးပဲရှိတာခုဒီတောဆောင်တကားလည်းပဲရဟန်းတော်တစ်ပါးနဲ့စကားပြောနေတယ်လို့ကြားနေရတယ်ဆိုပြီးတော့နေကမ္မထန်ထိုင်နေနေရနေပြီးတော့ထပြီးတော့တကားကနေတန့်ကြည့်လိုက်တော့ဘုရားရှင်ကိုယ်တော်မြတ်ကိုမြင်တော့တောဆောင်တကားကိုပြောတယ်ငါရှင်တကားတောဆောင်နဲ့ဘုရားရှင်ကိုမတားမြစ်ပါနဲ့ဘုရားရှင်ဟာငါတို့ရဲ့ဆရာဘုရားဖြစ်ပါတယ်လို့ပြောပြီးတော့အရှင်နန္ဒီယနဲ့ရှင်ကိမိလာကိုလှမ်းပြီးတော့ခေါ်လိုက်တယ်ခေါ်ပြီးတော့ယဟန်တစ်ပါးကဘုရားရှင်ရဲ့တပိတ်သင်္ကန်းကိုလှမ်းပြီးတော့ယူတယ်။ယဟန်တစ်ပါးကဘုရားရှင်ခြေစည်းဖို့အတွက်ခြေစည်းရည်ခြေစည်းအင်းပြင်ခြေပိုးခြင်းပြင်ဆင်တယ်။တပါးကဘုရားရှင်အတွက်နေရာခင်းပြီးတော့လှုပ်ပေးတယ်။အဲ့တော့ဘုရားရှင်ကိုယ်တော်မြတ်ကနေရာမှာထိုင်တော်မူပြီးတော့ခြေစည်းတော်မူတယ်တဲ့။ခြေစည်းတာလည်းဘုရားရှင်ရဲ့ခြေတော်တော်ဟာရွှွင့်နေဘွက်တွေယူမုံတွေပေကြံနေလို့မဟုတ်ပါဘူး။အေဝုတုယူခြင်းလို့ယဟန်တော်တွေကိုစိတ်ရှင်လန်းစေခြင်းလို့ယဟန်တော်တွေငါတို့ခတ်ထားတဲ့ရည်နဲ့ဘုရားရှင်ဆေးတယ်ဆိုပြီးတော့ယဟန်တွေရဲ့စိတ်ထဲမှာနှစ်သက်စေခြင်းလို့တရားတရားတွေတိုးပွားစေခြင်းလို့မြတ်စွာဘုရားခြေဆေးတော်မူပါတယ်အဲ့တော့ယဟန်တော်ရှင်မြတ်တွေကအဲ့ဒီလိုဝေယဝစ္စာတွေလှုပ်ပြီးတော့ဘုရားရှင်ကိုထီခြင်းကြီး၅ပါးနဲ့ရှစ်ခိုးပြီးတော့တင့်တင့်နဲ့ဘုရားရှင်နဲ့မနီလုံးမွေလုံးစတဲ့အပြစ်ကင်းတဲ့ရက်မှာထိုင်နေတော့မြတ်စွာဘုရားကနှုတ်ခွန်းဆက်တာတော်မူတယ်ကေစီဝောနုရုဒ္ဓာခမဏီယံကိစီယာပဏီယံကိစီပိန်တကေနာနာကိလမထာတိနုရုဒ္ဓာတို့တဲ့တင်တို့သုံးပါကျမ်းမာကြရဲ့လားနောက်ပြီးတော့ညတာကြရဲ့လားဆွမ်းကွန်းနဲ့မပင်မမဲရှိကြရဲ့လားလို့မေးတော့ အရှင်ဥဒ္ဓရာတို့သုံးပါမှန်လားပါဗျာတဲ့တပည့်တို့သုံးပါဟာကျမ်းမာကြပါတယ်မြတ်တာကြပါတယ်ဆွမ်းကွမ်းနဲ့လည်းမပင်မပန်းချမ်းချမ်းသာသာရှိကြပါတယ်ဖရာလို့လျှောက်ထားကြတယ်အဲ့တော့ဖရာရှင်ဟာဒီရန်တော်သုံးပါကိုဘာဖြစ်လို့နှုတ်ခွန်းဆက်တဲ့အနေနဲ့ပဋိသင်္ဓါရစကားမိန်ကြားတယ်လေဆိုတော့ညီညီညွတ်ညွတ်နေကြလို့တဲ့ဘလို့နေကြလို့လဲအဲ့တော့ညီညွတ်တာကိုဖရာရှင်နှစ်သက်တော်မူတယ်ဆိုတာမထင်ရှားဘူးလားထင်ရှားလားအဲ့တော့ဖရာရှင်ကသူ့ရဲ့တပည့်တွေကျင်မာရေးကောင်းအောင်ကျင်မာရေးကြားရလားမေးတယ်ပေါ့ကျင်မာရေးရလူတယောက်တည်းရေးမကြည့်ဘူးလားကြည်လားကျင်မာရေးတဲ့ရေးကြည့်လို့ယနေ့စိတ်သက်ဖြူစင်ကရုဏာရှင်ဆိုတဲ့ဒီလူသင်းတွေဟာကျင်မာရေးရေးကြည့်လို့ပေါ်လာတာလို့ပြောလို့မရဘူးလားရလားဘုန်းကြီးတို့လူတယောက်အသိဉာဏ်ရှိပြီဆိုရင်တရက်အသက်ရှိရင်တရက်အကျိုးရှိတယ်အသိဉာဏ်ရှိရင်တရက်အသက်ရှိရင်ဘာဖြစ်လဲနှစ်ရက်အသက်ရှိရင်ဩအသက်ရှိနေတဲ့ပုဂ္ဂိုလ်ဟာအသိဉာဏ်ရှိနေပါတယ်ဆိုရင်ကုသိုလ်တွေတိုးပွားနေမှာပေါ့နောက်ဆုံးအရာတွေမှာလဲနေတယ်ယောဂါတွေဖြစ်နေတယ်နားတဲ့ယောဂဝေဒနာကိုနားတယ်နားတယ်ဒါမျိုးလေးစိတ်နဲ့သိနေလို့ရှိရင်ဒါဝေဒနာနုပတ္တနာတတိပဒံဖြစ်သွားတာပဲအဲ့တော့ဝေဒနာနုပဒနာတတိပဒံဖြစ်တယ်ဆိုတော့ကြောင်းကြီးဆောက်တာတဲ့အဲ့ဒီလိုနာတဲ့သဘောလေးကိုသူ့ရဲ့ဝေဒနာသဘောတရားမှတ်နေတဲ့သဘောတရားငါဆိုတာမရှိပါလားအဲ့တော့ဒီငါဆွဲတွေကင်းပြီးတော့အမှန်ကိုအမှန်တိုင်းမြင်နေတဲ့ဝိပဿနာဉာဏ်ဖြစ်ပြီးဆိုရင်ကြောင်းကြီးတစ်ဆောင်ဆောက်တာတဲ့ကုသိုလ်ကိုမရဘူးလားရလားဒါနတဲ့သီလကမြတ်တယ်သီလတဲ့ဘာဝနာကမြတ်တယ်ဒါနတဲ့ဘာမြတ်လဲသီလတဲ့အဲ့တော့အသိဉာဏ်ရှိလာတဲ့လူသားတယောက်ဟာတရက်သက်ရှိရင်တရက်အကျိုးမရှိဘူးလားရှိလားအဲ့တော့တရက်သက်ရှိလဲလေကသူ့ရဲ့ဝေဒနာလေးကိုနားတယ်နားတယ်အတန်လေးတွေကြားရင်ကြားတယ်ကြားတယ်ခါတိုင်းကဆိုရင်ငါကြားတယ်ဒီကောင်ငါဘာပြောတာငါတွေကပါနေတယ်တရားရှိမှတ်တဲ့အသိဉာဏ်ရှိတဲ့ဝိပဿနာဉာဏ်ရှိမှတ်တဲ့ပုဂ္ဂိုလ်တယောက်ဟာဝိပဿနာဉာဏ်နှလုံးသားထဲမှာကိန်းအောင်နေတဲ့ပုဂ္ဂိုလ်တယောက်ကြားတယ်ကြားတယ်အတန်ကရုပ်တရားကြားလိုက်တဲ့စိတ်လေးရဲ့နံတရားရုပ်နာမည်ရှိပါလားငါမရှိပါလားဆိုတာရှင်းရှင်းလင်းလင်းသိတယ်အမှန်တရားကိုမြင်နေဝိပဿနာဉာဏ်ကြီးဖြစ်သွားတယ်ဒါကြောင့်ဘုန်းကြီးတို့အိယာဘောဘာလဲနေပါစေအသိဉာဏ်ရှိရင်တရက်သက်ရှိရင်ဘလောက်ကျိုးရှိလဲတလားသက်ရှိရင်ဟောဒါကြောင့်ဒီလိုကုညီမူရေးတွေအသိတွေကိုတည်ထောင်ရတာအဲ့တော့ဘုရားရှင်ကသူ့ရဲ့တပည့်သားဝကတွေကိုကျမ်းမာရေးရေးကြည့်တဲ့အတွက်ကျမ်းမာကြရဲ့လားမျှတကြရဲ့လားဒါမျိုးနှုတ်ဆက်တော်မူပြီးတော့ဆွမ်းကွမ်းနဲ့ရောမပင်မမဲရှိကြရဲ့လားဘုန်းကြီးတို့တတ္တဝါတယောက်အသက်ရှည်ဖို့အတွက်အစာအာဟာရရေးမကြည့်ဘူးလားကြည်လားအစာအာဟာရရေးကြည့်တယ်အဲ့တော့အစာအာဟာရစားနိုင်မှတရားထုတ်နိုင်မယ်ခုလိုတရားတွေမှာတရားရှုမနိုင်မှုအတွက်အစာအာဟာရမျှတဖို့ရေးကြည့်တယ်အဲ့တော့ဒီလိုမေးတော်မူလိုက်တယ်မေးတော်မူပြီးတော့ဘုရားရှင်ကရှင်နုရုဒ္ဓအနေနဲ့အားလုံးပြည်လေတဲ့အကြောင်းကျန်ပါတဲ့အကြောင်းမျှတာတဲ့အကြောင်းစံကွန်လည်းပဲပြည်စုံတဲ့အကြောင်းလျှောက်တော်မြတ်စွာဘုရားရှင်ကဒုတိယအရေးကြီးဆုံးတစ်ချက်ကိုမေးတော်မူတယ်။ကိစ္စပနာဝောနုရုဒ္ဓာသမဂာသမောရမာနာအဝိဝရမာနာခိရောတကိဗုဒ္ဓအညမဉ္ဇံပိယသက္ခူဤတံပတ်တန္တာဝိရထာတိနုရုဒ္ဓာတို့တဲ့တင်တို့သုံးပါကျမ်းမာကြတာတော့မှန်ပါရဲ့တင်တို့အနေနဲ့ညီညွတ်ကြရလားတစ်ပါးနဲ့တစ်ပါးဝံမြောင်းဝံသားကိုရှိကြရဲ့လားနောက်ပြီးတော့တမဂသံမောရမာနာအဝိဝရမာနာတဲ့တစ်ပါးနဲ့တစ်ပါးရင်းခုမှုမရှိဘဲနဲ့ငြင်းငြင်းချမ်းချမ်းနေကြရဲ့လားရေနဲ့နှုတ်ရေရောလိုက်တဲ့အခါမှာခွက်တစ်ခုတည်းကိုရေရောနှုတ်ရေရောထည့်လိုက်ဒါကရေပဲဒါကနှုတ်ရေပဲခွဲခြားဖို့လွယ်ပါမလားအဲ့တော့ရေနဲ့နှုတ်ရေရောလိုက်တဲ့အခါတသားတည်းဖြစ်သွားသလိုသင်တို့သုံးပါတသားတည်းဖြစ်ကြရဲ့လားတဘာနဲ့တဘာအကျိုးလိုလာတဲ့မျက်စိနဲ့ချစ်ပွဲသောမျက်စိနဲ့ကြည့်ပြီးတော့နေကြရဲ့လားမြတ်စွာဘုရားကသူ့ရဲ့တပည့်တော်ဝကတွေကိုအရေးကြီးဆုံးမေးခွန်းကိုဆက်ပြီးတော့မေးတော်မူခဲ့ပါတယ်အဲ့ဒါညီညွတ်ကြရဲ့လားတဲ့ဘလို့မေးတော်မူတာလဲဘုန်းကြီးတို့မြတ်တမညီညွတ်မယ်မြတ်တမဘာဖြစ်လဲညီညွတ်မချစ်ကြည်မယ်တဲ့ညီညွတ်မဘာဖြစ်မလဲချစ်ကြည်စွာတူရှင်တွဲနေထိုင်မှုဆိုတာညီညွတ်မဖြစ်မှာအဲ့တော့မြတ်စွာဘုရားကသေးစိတ်မေးတော်မူတော့ရှင်နုရုဒ္ဓကလျှောက်တာလေမှန်လားပါဗျာတဲ့တကယ်ပဲတပည့်တော်တို့သုံးပါညီညွတ်ညွတ်နေကြပါတယ်ဝံမြောင်ဝံသားနေကြပါတယ်ငြင်းခုမှုမရှိဘဲနဲ့ငြင်းငြင်းချမ်းချမ်းနေကြပါတယ်အဲ့ ဲ့တော့ရေနဲ့လို့ရေတသားတည်းဖြစ်သွားတယ်လို့ပြောလိုက်တဲ့အခါတသားတည်းဖြစ်သွားတယ်လို့တပည့်တော်တို့သုံးပါးဟာတစ်ပါးနဲ့တစ်ပါးအကျိုးလိုလားတဲ့မျက်စိနဲ့ငါဘာများကူညီပေးရမလဲငါဘာများလှုပ်ဆောင်ပေးရမလဲဒီလိုစိတ်ထားနဲ့ဒီလိုစိတ်ထားရှိတဲ့မျက်စိနဲ့ကြည့်ပြီးတော့အချင်းချင်းညီညွတ်ညွတ်နေကြပါれဖျားလို့တရှင်တို့တော်ကလျှောက်ထားတော့မြတ်စွာဘုရားကအသေးစိတ်ထပ်ပြီးတော့မေးတော်မူတယ်။ယထာကရံပဏနုရုဒ္ဓာတုံမေတမဂါတမောရမနာအဝိဝရမနာခိရောတကိဘုဒ္ဓာအညာမညာပိယဇကုဤတံပတ်တန္တာဝိရထာတိနုရုဒ္ဓာတို့တဲ့သင်တို့ညီညွတ်ညွတ်နေတယ်ဆိုတာဘလို့နေကြတာလဲသင်တို့မြတ်တာစွာတဘာနဲ့တဘာဝံမြဝံသာရေနဲ့နှူရေရောလိုက်တယ်လို့တသားတဲ့နေကြတယ်ဆိုတာဘယ်လိုနေကြတာလဲတဘာနဲ့တဘာအကျိုးလိုလားတဲ့မျက်စိချစ်ပွဲသောမျက်စိနဲ့ကြည့်ပြီးတော့အတူတကွာရောရောနှောနှောတသားတဲ့နေကြတယ်ဆိုတာဘယ်လိုနေကြသလဲအဲ့တော့ဘုရားရှင်ကသူ့ရဲ့တပည့်တော်ကတွေကိုအသေးစိတ်မေးတော်မူခဲ့တာဘယ်လိုမေးတော်မူခဲ့တာလဲညီညွတ်ကြသလားညီညွတ်ပါတယ်ဘုရားဒါလောက်နဲ့ဘုရားရှင်အားရတော်မူညီညွတ်အောင်ဘယ်လိုနေကြသလဲအဲ့တော့ဒီလိုမေးလိုက်တော့ရှင်နုရုဒ္ဓာလျှောက်ထားတဲ့စကားကိုခေါင်းကြီးကပါဠိလိုပြောပြမယ်ပြီးမှအဓိပ္ပာယ်ရှင်းပြမယ်ရှင်နုရုဒ္ဓာကဣဒံမချံဗန္တိဧဝံဟောတိလာဘဝတ္တမေသူလတံဝတ္တမေယောဟန်ဧဝရူပေဟိတပြံမစာရိသတ္တိန်ဝိဟရာမိတိအဲ့တော့နံပါတ်1ကျင့်စဉ်လေးလျှောက်လိုက်တယ်အဓိပ္ပာယ်ကပါလဲဆိုတော့အကဲအလုံးလက်ဦးချီပြီးတော့လိုက်ဆိုလိုက်ပဝန်းကျင်အားတံဘုဒ္ဓလေးစားတရမြည်ပဝန်းကျင်အားတံဘုဒ္ဓလေးစားတရမြည်ပဝန်းကျင်ပေါ်မှာလေးစားတံဘုဒ္ဓရမယ်တဲ့ပဝန်းကျင်ပေါ်မှာဘာလို့ရမှာလဲလေးစားတံဘုဒ္ဓရမယ်ဒါရှိမှမြတ်တာမားတဲ့သူကကိုယ်ပေါ်တော့လေးစားပါရဲ့ကိုကမချေမခံနဲ့မယုံမသေးနဲ့နေမြတ်တာမှုရှိပါမလားတပါးသားနဲ့တပါးသားလေးစားမှုရှိရမယ်ကိုကမလေးမစားနဲ့အပြစ်တွေပြောနေရင်ဒါမြတ်တာမှုရှိပါမလားမြတ်တာမှုမရှိရင်ညီညွတ်ပါမလားမညီညွတ်ရင်ချမ်းသာပါမလားအဲ့တော့ရှင်တို့တို့ကတော့တပည့်တော်တို့တဲ့တူနဲ့တူလေးလေးစားစားတံပိုးထားပြီးနေကြပါတယ်ဒီအဓိပ္ပာယ်မျိုးပြီးရင်ဘုန်းကြီးဆက်ရှင်းပေးမယ်ဒုတိယဘယ်လိုဆက်လျှောက်လဲဆိုတော့ဘုန်းကြီးကတတိယချက်ကိုဒုတိယနေရာပို့လိုက်တယ်တတမရှင်ဗန္ဒီဧဝံဟောတိတကံစိတ်တံနေကိပယန္နုနာတကံစိတ်တံနေကိပိတဝါဤမေတံယေဝအာတမန္တာနံစိတ်တတဝတိနာဝတ္တိယန္တိသောခောအဗန္တိတကံစိတ်တံနေကိပိတဝါဤမေတံယေဝအာတမန္တာနံစိတ်တတဝတိနာဝတ္တာမိနာနာယီကောနောဗန္တိကာယဧကင်စာပနမင်းကြီးစိတ်တံတိတဲ့ကဲဆိုလိုက်မိမိလိုရင်ရှည်ရန်တင်အစင်ပေရမည်မိမိလိုရင်ရှည်ရန်တင်အစင်ပေရမည်ကိုယ့်ရဲ့အတ္တကိုယ့်ရဲ့လိုရင်ဆန္ဒကိုရှည်ရန်မတင်ဘဲနဲ့တိုင်းမင်းဆွေနွေဆောင်ရွက်ပါတဲ့ဘာလို့ ਆ မှာလဲကိုလှုပ်ခြင်းတာကိုပြောခြင်းတာကိုအတ္တရှည်တန်းတင်တဲ့လားမတင်တင်ဘူးလားခုလည်းပဲရှင်နုလို့တာလျှောက်ထားတာမှန်လားပါဗျာတဲ့တပည့်တော်အနေနဲ့ငါရဲ့လူဆန္ဒငါရဲ့အတ္တကိုခဏဖယ်ထားပြီးတော့ဟောဒီရှင်မြတ်နှစ်ပါးရဲ့စိတ်သူတို့ဘာလှုပ်ခြင်းတယ်လဲသူတို့လှုပ်တာမှန်တယ်ကျိုးရှိတယ်ဆိုရင်ငါသူတို့ရဲ့လူဆန္ဒအတိုင်းလှုပ်ပေးမယ်ဒီလိုစိတ်ထားနဲ့နေပါတယ်ဆိုတော့ရှင်နုလို့တာကိုရဲ့ဆန္ဒကိုရှည်တန်းတင်သလားတဲ့ရင်သုံးဖို့ရဲ့ဆန္ဒကိုရှည်တန်းတင်လားဒါရီယာမြတ်တာဖို့အကြောင်းနဲ့ဘုန်းကြီးတို့ဒီလိုလုံးမှမြတ်တာမှာကိုပြောချင်တာကိုလှုပ်ချင်တာကိုပြောချင်တာတွေစွတ်ပြောရင်မြတ်တာသလားမမြတ်တာဘူးလားမမြတ်တာရင်မညီညွတ်မညီညွတ်တော့ချမ်းသာမလားဆင်းရဲမလားဒါကြောင့်ဒီလမ်းစဉ်တွေကိုကျင့်သုံးပါလေနောက်တတိယလမ်းစဉ်ကဘာလဲဆိုတော့တတမဇံပန္တိဣမေသူအာယတမန္တေသူမေတံကာယကမ္မံပိစုပတိတံအဝိစီဝရဟောစာမေတံဝစီကမ္မံမေတံမနောကမ္မံပိစုပတိတံအဝိစီဝရဟောစာကဲဆိုလိုက်မေတ္တာရှိတာကံသုံးပါ ဖြစ်ပွားစေရမည်မေတ္တာရှိထားကံသုံးပါဖြစ်ပွားစေရမည်အဲ့တော့ပြောတော့မယ်ဆိုလို့ရှိရင်မေတ္တာရှိထားပါဘာရှိထားမှာလဲဘုန်းကြီးတို့ကလေးတစ်ယောက်ဆရာဆရာမတစ်ယောက်ကကျောင်းသားတစ်ယောက်ကျောင်းသူတစ်ယောက်ငေါက်တော့မယ်ဆိုရင်တော့မသူဒီအပြစ်တရားนี่ပြင်ပြီးတော့လူတို့လိုကောင်းဖြစ်ပါစေဒီစိတ်နဲ့ငါငေါက်လိုက်ရင်တော့လူကြတဲ့ရှက်ကွက်ရောဒီကောင်ထောင်းထောင်းထောင်းထောင်းနဲ့ငါပြောလိုက်ရင်အေးရောဒီလိုစိတ်ထားနဲ့ဆိုရင်မေတ္တာမဲတယ်တဲ့ဒါမျိုးမလုပ်ပါနဲ့မြတ်တခြင်းမာတယ်ဆိုလို့ရှင်ငါလူကြထဲမှာငေါက်ရင်တော့သူရှက်ကွက်တယ်လို့ဖြစ်နေမယ်ငေါက်ဆရာကြီးလို့ရှင်တယောက်တည်းခေါ်ပြီးတော့ဒါဒီဒါဒီရှိတယ်ပြင်ပေးပါအဲ့ဒါမေတ္တာတရားစိတ်ကအကျိုးလိုလာတယ်ဆိုရင်မနောကံမေတ္တာအကျိုးလိုလာရင်ဗာမေတ္တာလေအကြောင်းအကျိုးနဲ့ပြောရင်ဝစီကံမေတ္တာအကြောင်းအကျိုးနဲ့ပြောရင်လက်တွေဆောင်ရွက်ရင်ကာယကံမေတ္တာလက်တွေဆောင်ရွက်ရင်လူတယောက်ကိုငေါက်တယ်ဆိုရင်လူသမားတယောက်ဝန်ထမ်းတယောက်ကိုအော်တယ်ဆိုရင်တောင်မှဒီအပြစ်တရားနေပြီးတော့ရှောင်ကျင်ပြီးတော့လူတော်လူကောင်းဖြစ်ပါစေငါပစ္စည်းကိုဒီကောင်ဘာလုပ်တယ်ညာလုပ်တယ်အတ္တ၄ရှည်တမ်းမတင်ရအောင်မေတ္တာကိုရှည်တန်းတင်တဲ့ဘာကိုရှည်တန်းတင်ရမှာလဲမေတ္တာနဲ့ပြောတယ်သူဘဝတိုးတက်ပါစေသူဘဝဒီလိုသာနေလို့ရှိရင်တော့အောက်တန်းကြာရကြီးရဲ့ဒီလိုစိတ်ထားနဲ့ပြောရင်မမြတ်တော့မေတ္တာနဲ့ပြောရင်မြတ်တယ်မြတ်တော့ဘုန်းကြီးတို့ညီညွတ်တယ်ညီညွတ်ရင်ချမ်းသာမလားဆင်းရဲမလားကဲပြန်ဆိုရအောင်အားလုံးလိုက်ပြီးတော့ဆိုလိုက်ပဝန်းကျင်အားတံဘုဒ္ဓလေးစားတရမိပဝန်းကျင်အားတံဘုဒ္ဓလေးစားတရမိမိမိလူအင်းရှည်ရန်တင်အစဉ်ပေရမိမိမိလူအင်းရှည်ရန်တင်အစဉ်ပေရမည်မေတ္တာရှိထားကံသုံးပါဖြစ်ပွားစေရမည်မေတ္တာရှိထားကံသုံးပါဖြစ်ပွားစေရမည်ရှင်နုရုဒ္ဓလျှောက်ထားပါသုံးဖြာညီညွတ်ကြောင်းစွမ်း၏ရှင်นุรุฑาလျှောက်ထားပါသုံးဖြာညီညွတ်จองซ้วนอีจินเซนทงวะไลนากะมยตะฉิจีมีจินเซนทงวะไลนากะมยตะฉิจีมีဒါရှင်นุรุฑาကမြတ်စွာဘုရားကိုนุรุฑาတို့တဲ့သင်တို့ဘယ်လိုများညီညွတ်ညွတ်နေကြသလဲရေနဲ့ရေတသားတဲ့ရောထိုင်ဖြစ်သွားသလိုသင်တို့တသားတဲ့ဖြစ်အောင်ဘယ်လိုများနေကြသလဲမြတ်စွာဘုရားကအသေးစိတ်မေးလို့ရှင်นุรุฑาကလျှောက်တာအဲ့တော့ပထမဘုံကြီးတစ်ခုကိုပြောပြမယ်ရှင်းပြမယ်ပေါ့ပထမတစ်ခုကပဝန်းကျင်အားတံဘုထားလေးစားတရမီတဲ့ပဝန်းကျင်ကိုတံဘုထားလေးစားပါတဲ့ပဝန်းကျင်ကိုပါတယ်အရှင်နုရုဒ္ဓဘယ်လိုလျှောက်လဲဆိုတော့မှန်လားပါဗျာတဲ့တပည့်တော်ရဲ့စိတ်ထဲမှာနှလုံးသားထဲမှာဒီအသည့်အမြဲတမ်းကိန်းနေပါတယ်ဘယ်လိုလဲဆိုတော့ငါဟာရှင်နန္ဒီယအရှင်ကိမိလသတင်းသုံးပုံနှစ်ပါးနဲ့အတူနေခွင့်ရတယ်ဒီလိုနေခွင့်ရတာငါအတွက်စီပွားချမ်းသာတွေကိုရပါပြီစွာငါအတွက်ကုသပါရမီတွေဖြစ်ပါပြီစွာသာသနာတော်ကြီးနဲ့တွေ့ကြုံအကျိုးနှစ်ပါးပြီစွာအဲ့တော့ရှင်နုရုဒ္ဓကရှင်နန္ဒီယရှင်ကိမိလနဲ့နေရတဲ့အတွက်သူ့အတွက်စီးပွားချမ်းသာတွေရတယ်လို့ခံစားရပါတယ်။သာသနာတော်ကြီးနဲ့တွေ့ရကြုံနဲ့ပါတယ်ဆိုတော့အရှင်နုရုဒ္ဓကကျန်တဲ့နှစ်ပါးပေါ်မှာတံပိုးထားသလားမထားဘူးလား။တံပိုးထားတယ်။နောက်တခါဘုန်းကြီးတို့အရှင်နန္ဒီယလျှောက်တော့လေဒီစကားပဲ။ရှင်ကိမိလကလည်းလျှောက်တော့လေဒီစကားပဲ။ရဟန္တာရှင်မြတ်ကြီးသုံးပါးစကားတထက်ထဲတူနေတယ်တဲ့။ဒီတော့တစ်ပါးနဲ့တစ်ပါးအပေါ်မှာတံပိုးထားသလားမထားဘူးလား။တံပိုးထားတယ်အဲ့တော့ဘုန်းကြီးတို့ယနေ့ခေတ်မှာကြည်လေဘယ်လိုလဲဆိုတော့ HIV ပိုးကူးစက်ခံရတဲ့ယောဂသည်တွေ AIDS လို့ခေါ်တဲ့ AIDS ယောဂသည်တွေသူတို့ပေါ်မှာမပြစ်ပယ်ပါနဲ့လူသားကိုလူသားလို့တန်ဖိုးထားပါဒီနေ့ဘုန်းကြီးတို့ NGO စတဲ့လူဖွဲ့စည်းတွေကမပြောကြဘူးလားပြောကြလားအဲ့တော့သူတို့လည်းပဲလူသားကိုလူသားလို့ဆက်ဆံပါမပြစ်ပယ်ပါနဲ့ဆိုတာဘဝကျင်ကိုတန်ဖိုးထားသလားမထားတာလားဒီလမ်းစဉ်ဟာဘုန်းကြီးတို့ရဟန္တာရှင်မြတ်ကြီးတွေကျင့်သုံးခဲ့တာတဲ့ဘယ်ချိန်အရုံးပေးရင်လွန်ခဲ့တဲ့နှစ်ပေါင်း2500ကျော်ကနှစ်ပေါင်းဘလောက်ကလဲညဆော်ဖေကနောက်ပိုင်းမှာသာဓုနုရုဒ္ဓာဆိုပြီးတော့ညဆော်ဖေကသူတို့သုံးပါးလျှောက်တဲ့ညညရေးလမ်းစဉ်မြတ်တရေးလမ်းစဉ်ချစ်ကြည်ရေးလမ်းစဉ်ကိုမြတ်စွာဘုရားကပယ်လဲမပယ်ခဲ့ဘူးဖြေလဲမဖြေဆွတ်ခဲ့ဘူးမြတ်စွာဘုရားသဘောတူသာဓုခေါ်ခဲ့တယ်ဆိုတော့မြတ်စွာဘုရားရဲ့ကျင့်စဉ်လို့ပြောလို့မရဘူးလားရလားအဲ့တော့ဘုန်းကြီးတို့အနောက်နိုင်ငံတွေကခုမှဩရာတွေကိုဘုန်းကြီးတို့မြန်မာနိုင်ငံကလူခွင့်ရေးလူသားကိုလူလိုလေးစားပါဩနေကြတယ်ဘုန်းကြီးတို့ဘုရားရှင်စားတဲ့သူတော်ကောင်းတွေကနှစ်ပေါင်း2600နီးပါးကလေးကကျင့်သုံးခဲ့တယ်လို့ဒီလိုပြောလို့မရဘူးလားရလားဒါပေမဲ့ဝမ်းနေစရာကောင်းတာကဘုန်းကြီးတို့နိုင်ငံကခုမှကျင့်သုံးမလို့တဲ့ခုမှမလုပ်မလို့ဖျားရှင်စားတဲ့သူတော်ကောင်းတွေကနှစ်ပေါင်း2600နီးပါးကလေးကမလုပ်ခဲ့ကြပြီလေဒီနိုင်ငံဟာဘာနိုင်ငံလဲဗုဒ္ဓဘာသာဝင်တွေအများစုနေတဲ့နိုင်ငံဒါပေမဲ့ဒီကျင့်စဉ်တွေကခုမှမလုပ်မလို့ကျင့်သုံးမလို့တဲ့သိတ်နောက်မကြဘူးလားကြာလားအဲ့တော့ဘုန်းကြီးကစာပေတဲ့ဟာကိုယူပြောတာလှုပ်ကြံပြီးတော့ပြောတာမဟုတ်ဘူးအဲ့တော့နောက်နိုင်ငံကဒီမိုကရေစီရဲ့ဘိုးအေးကြီးတွေလို့ခေါ်နေတဲ့အမေရိကန်နိုင်ငံတွေဖျားရှင်စားတဲ့သူတော်ကောင်းတွေကျင့်သုံးတာနဲ့စာလို့ရှိရင်နောက်မကြဘူးလားနောက်ကြလားပဝန်းကျင်ကိုတန်ဖိုးထားတရတယ်ဘုန်းကြီးတို့ကဗျာဆရာကြီးတင်ဖို့ကလည်းလှကိုစီဆိုတဲ့စာအုပ်ထဲမှာစာကဗျာလေးထဲမှာဘယ်လိုရေးခဲ့လဲဆိုတော့ပူလာမင်းလဲသူအဆင်းနဲ့အလင်းနဲ့မိတိုင်ငယ်လဲသူအဆွေနဲ့အရွယ်နဲ့လာမင်းကြီးနဲ့မိတိုင်ငယ်လေးဖန်မိရင်လေးလှချင်းပြိုင်စရာမလိုပါဘူးတဲ့သူအလှနဲ့သူအလှကိုစီရှိတယ်တဲ့အလှဘယ်လိုရှိလဲဘုန်းကြီးတို့လာမင်းကြီးရဲ့လှလည်းကမ္ဘာလောကကြီးတင့်တယ်တယ်လို့ပဲဖန်မိရင်လေးဖျောင်းနိုင်လေးရဲ့မိတိုင်ငယ်လေးရဲ့လှလည်းပဲအိမ်ထဲမှာထမင်းစားတဲ့ပုဂ္ဂိုလ်တွေအတွက်အလုံးလုံးတဲ့ပုဂ္ဂိုလ်တွေအတွက်အချုပ်တဲ့ပုဂ္ဂိုလ်တွေအတွက်အကျိုးမပြူလားပြူလားအလကိုစီမရှိဘူးလားရှိလားအလကိုစီရှိရင်လာမင်းကြီးကိုကြည့်ပြီးတော့မိထိုင်ငယ်လေးကိုအထင်သေးတယ်လားမသေးတယ်မို့လားမသေးတယ်ဘူးအားလုံးမှာလာကိုစီရှိတယ်မြင်တတ်ဖို့ပဲလိုတာဘလို့ပဲလိုတာနောက်တခါဘုန်းကြီးတို့ဇပယ်ဘူးလဲသူ့ဂုံတူနဲ့ငုံဘူးနဲ့ပရောက်ဝါလဲသူ့အခါနဲ့နသာနဲ့ဘရဝါလေးနဲ့ဇပယ်ဘူးလေးဇပယ်ဘူးရဲ့အကြောင်းလေးကဇပယ်ပန်ရဲ့အကြောင်းလေးကဖြူစင်းလိုက်တာလှလိုက်တာဟာဘရဝါကပိုလှတာပေါ့ဝါဝါလေးဒါမျိုးမလုပ်ပါနဲ့တဲ့ဖျားရှင်ကိုပန်းနေနဲ့ပူဇော်တဲ့အခါသူအစင်းနဲ့သူနဲ့သားနဲ့အာလုံးကျက်တည်မရှိဘူးလားရှိလားမျိုးသမီးလေးတွေရဲ့ကောင်းမွန်မှာပန်းရင်အာလုံးမလှဘူးလားလှလားလှကိုစီမရှိဘူးလားရှိလားดาวเบปั้นปูละเดไม่ပြောပါနဲ့တဲ့အလှကိုစီရှိတယ်ကြည်တဲ့သူတွေဘာဖြစ်လဲမြင်ကြတယ်တဲ့ကြည်တဲ့သူတွေမကြည်တဲ့ရင်တော့မမြင်ဘူးအလှကိုစီရှိတာပဲတဲ့နောက်တကမြေပြင်နဲ့လဲသူတိုင်းခွန်းနဲ့လိုင်းရက်နဲ့စံချောင်းဂွေလဲသူလောင်းလီနဲ့ချောင်းရည်နဲ့မြေပြင်ကြီးနဲ့စံချောင်းရည်ဘသူကပို့ပြီးတော့လူသားကြိုးကြူတယ်ဘသူကပို့ပြီးတော့လှတယ်ပြောစရာမလိုပါဘူးကိုယ့်ရဲ့စွမ်းအားနဲ့ကိုလောကကြီးကိုအလှချင်တယ်။စံချောင်းရည်လေးရလည်းပဲသူ့ပဝန်းကျင်မှာရှိနေတဲ့လေယာရီအတွက်လူသားတွေအတွက်အကျိုးမပြုဘူးလားပြုလား။အေယာဝရီမြစ်လူမြစ်ကြီးကလည်းပဲသူ့တိုင်းတာနဲ့သူအကျိုးပြုတာ။သွားပြီးအေယာဝရီကနေပြီးတော့စံချောင်းရည်လေးကိုအလကားကောင်းသုံးမကြပါဘူးပြောတဲ့တယ်လားမပြောတဲ့ဘူးလား။အလှပါဖြစ်လေ။အလှကိုစီရှိတယ်တဲ့ဘာတဲ့တော့မည်သည့်ရာမဆိုသာတိသူမာကိုမာလှသာရီတဘာဝလျင်လှကိုစီစွန့်ဤကိုငါလက်ဆောင်ငါဤတဘာဝတရားဤအလှကိုစီဤပေးထားပါれတဲ့အလှဝန်တို့မငင်းညိုနေဝန်တို့မှုသာမလှရာတိဝန်တို့မှုရတာမလှတာပါတဲ့လောကမှာအိတ်သာကိုယ်တည်းသာလို့ရှိရင်မနာလိုတဲ့သဘောဒီလိုယုံရတော့ခြုံနှိုင်းရှိပါရဲ့မဲ့ရွယ်ပြီးတော့ဝမ်းမသာနိုင်တဲ့ပုံကိုယ်ဤမရှိဘူးလားရှိလား နိုင်ငံရေးနေပင်မှာလည်းပဲအင်မတန်တော်အင်မတန်ထက်မြက်တဲ့ပုဂ္ဂိုလ်တွေကိုလိုက်ပြီးတော့ဟိုပြေပြောဒီပြေပြောအိတ်သာသဘောတွေမတွေ့ဘူးလားတွေ့လားဒါရီရတာမလှတာပါတဲ့လောကကြီးကိုအကြီးတန်စေတာအဲ့ဒီအိတ်သာတရားမေစရိယကိုဒီနေရာရောက်တယ်လို့တော်တဲ့ပုဂ္ဂိုလ်တွေရောက်လာမှာဇိုးရင်တဲ့မေစရိယသဘောကိုသားသမီးတော်တယ်လို့သူများသားသမီးတွေတော်သွားမှာမလိုလားတဲ့သဘောဒီတရားတွေရတာလှသလားမလှဘူးလားလာဝန်တို့မငင်းညူနဲ့ဝန်တို့မူသာမလရာဤသူကုံသူသိင်သူရဲ့ရှိန်နဲ့အချိန်ကာနေရာဒေသဌာနလျောက်ရေးရောက်သည်စွန့်လောင်းနိုင်သူကြည်ပါတကားအလုံးကိုစွန့်နေကိုမရှိဘူးလားရှိလားရှိတယ်ဘုန်းကြီးတို့စာတင်တိုက်ကြီးတစ်တိုက်ကိုပဲကြည်လိုက်ဘုန်းကြီးတို့စာတင်တိုက်ကမိသားစုသဘောနဲ့အလုံးတဝတဲ့စားနေကြတာတရေတဲ့တောက်နေကြတာအဲ့တော့ဘုန်းကြီးတို့စွန့်ချောင်းဘုန်းကြီးဆွမ်းချောင်းဘုန်းကြီးဆိုရင်လည်းပဲသူကနေပြီးတော့သူတောင်းလေးတခါတခါမှဆက်ဆံရေးတန်ဃာတွေအတွက်ဆုံရင်ပြေလျောင်းလှုပ်ပေးနေတယ်အဆောက်အုံတွေအတွက်ဦးစီးပြီးတော့လှုပ်ပေးနေတယ်ဘုန်းကြီးမတတ်တာဟုတ်လားတတ်တာလားဒီလိုဆွမ်းရည်မျိုးဘုန်းကြီးကဆရာတော်ဆိုပေမဲ့ရှိပါမလားမရှိဘူးရှိလို့ရှိရင်လည်းပဲဘုန်းကြီးတို့ကြောင်းတတ်ကြီးရဲ့ပညာကြီးချွတ်ချုံကြာသွားမှာအဲ့တော့သူ့လနဲ့သူသူ့နေရာနဲ့သူသူ့အစွမ်းနဲ့သူရှိနေမှလောကကြီးကပို့ပြီးတော့လှတာดาวงาหลุเลยย่บาเดตั้วมะหลุเนดีเนียมากูตั้วหลุเยจ้องไดปัญญายีดิย่อมะตั้วหน่ายงล่ะย่อตั้วหน่ายล่ะย่อตั้วหน่ายเดดาสวนจองพ่อยีดิเยอหล่าดีโลอติแมมะปิ้วเต็นมุล่ะปิ้วเต็นละตะคะกูยินลีตะบ้าโอตั้วพี่โดละกะบาตั้วมะหลุเนยินนี่ลุงเหนาวเวบาเดโดยินนี่ลุงเหดิเยนาวบาผิดมาแลအဲ့တော့ဒီကိုရင်လေးတွေရှိနေတဲ့အတွက်သာသနာတော်ကြီးကွယ်မသွားတာဘုန်းကြီးတို့အရေးချင်းပြေးတဲ့တရားဟောဆရာတော်စာတင်တိုက်ကထွက်ရတာအရေးချင်းပြေးွားတဲ့ရေသွေးပြေးွားတဲ့တရားပြဆရာတော်စာတင်တိုက်ကမွေးထုတ်ပေးရတာနောက်ပြီးတော့ရေသွေးပြေးွားတဲ့သာသနာမျိုးဆက်တွေထုတ်လုံနေတဲ့စာချဆရာတော်စာတင်တိုက်ကမွေးထုတ်ပေးရတာစာတင်တိုက်ကစာချဘုန်းကြီးတွေကကိုရင်လေးဘဝစသလားအစကတည်းကစာချဘုန်းကြီးဖြစ်နေတာလားအဲ့တော့ကိုရင်လေးရဲ့စွမ်းလှတွေကလည်းမရှိဘူးလားရှိလားတောတွေမှာကိုရင်မျိုးဆက်တွေပြတ်သုံးပြီဆိုရင်သာသနာကွယ်မဲ့နေတဲ့ဘုန်းကြီးတို့ဆရာတော်ကြီးတွေကဒီလိုမင်းကြတယ်အဲ့တော့တောကသာသနာရဲ့အုံမြင့်လေးတွေဖြစ်တဲ့ကိုရင်လေးတွေတောကနေလာကြရတာမျိုးကနေလာတာမရှာဘူးလားရှာလားအဲ့တော့ကိုရင်လေးလည်းသူ့ရဲ့လာနေသူမရှိဘူးလားရှိလားဒါကိုဆရာတော်ဖြစ်တဲ့သူကငါစွမ်းငါစွမ်းကြောင့်လှုပ်တာဒါမျိုးတွေမဖြစ်စေရပါဘူးတဲ့ဒါကြောင့်လောကမှာအလကိုစီမရှိဘူးလားရှိလားဘာလို့တို့ဘာလို့ဖို့ပဲလိုလဲဆိုမြင်တတ်ဖို့ပဲလိုတယ်တဲ့ပါတယ်တော့ခုလည်းပဲဘုန်းကြီးတို့ရှင်သူတို့ဓာတ်တို့သုံးပါးကတပါးနဲ့တပါးအပေါ်မှာသိပြီးတော့တန်ဖိုးထားလေးစားကြတာအဲ့တော့ဘုန်းကြီးတို့လည်းပဲအတူရှင်တွဲပြီးတော့ရှစ်ကြီးစွာနေထိုင်နေပါတယ်ဆိုရင်တဦးနဲ့တဦးမလေးစားသင့်ဘူးလားလေးစားသင့်လားတပါးသားနဲ့တပါးသားမလေးစားသင့်ဘူးလားလေးစားသင့်လားကိုယ်ပါတာကိုသာသနာဘုန်းကြီးတို့လည်းလှုပ်ရတာပဲဒါပေမဲ့လို့သွားပြီးတော့ပြစ်ပြောတာတွေလှုပ်ရင်သင်ပါမလားမသင်ဘူးဒါ ਉਹ ပဲအလှကိုစီလို့ပြောတာခုလည်းပဲပဝန်းကျင်ကိုတန်ဖိုးထားတတ်ရင်မြတ်တာမယ်မြတ်တာရင်ညီညွတ်မယ်ညီညွတ်ရင်ဘာဖြစ်မလဲချမ်းသာမယ်တဲ့ရှင်သူတို့တို့ကဒါမျိုးလျှောက်ခဲ့တာနောက်တခါဘုန်းကြီးတို့ဒုတိယပါလဲဆိုတော့ဆိုလိုက်မိမိလိုရင်ရှည်ရန်တင်အစင်ပေရမည်အဲ့တော့ခုဘုန်းကြီးတို့စိတ်သက်ဖြူစင်ကရုဏာရှင်များလူမှုကူညီသင်ကောင်းဆောင်တွေဥက္ကဋ္ဌတွေတွင်ရင်မှုတွေနောက်လိုက်ငယ်သားတွေအလုံးသူကန္တာနဲ့သူမရှိဘူးလားရှိလားအဲ့တော့ကောင်းဆောင်တွေနေငါပြောတာလိုရမယ်ငါပြန်မပြောနဲ့ဒီစိတ်သက်သာရှိနေမြတ်တာမှုဆိုတာမရှိနိုင်မြတ်တာမှုမရှိရင်မညီညွတ်မညီညွတ်ရင်ဒီသင်ဟာကြာရှည်ခံမမလားဒါကြောင့်ကိုယ့်ရဲ့အတ္တကိုယ့်ရဲ့ဆန္ဒကိုရှည်တမ်းမတင်မနဲ့စီဝေတွေမကြမကြလို့လှုပ်ပြီးတဲ့အခါမှာဘလို့ဖြစ်တင်တယ်အကြောင်းကျိုးနဲ့တင်ပြအကြောင်းကျိုးနဲ့တင်ပြတယ်ဆိုရင်ဘုန်းကြီးတို့ဘသူပြောတဲ့ဇကားဖြစ်ဖြစ်နောက်ဆုံးအောက်ဆုံးကနေတန်ရှင်းရေးလုပ်တဲ့လုံသမားဇကားဖြစ်ပြီမှန်ကန်တယ်ဆိုရင်လက်မခံသင့်ဘူးလားလက်ခံသင့်လားလက်ခံသင့်တယ်ကိုယ့်ရဲ့အတ္တဆန္ဒကိုရှည်တမ်းတင်တဲ့လားမတင်သင့်ဘူးလားဒါနဲ့ဆက်ပြီးတော့ဘုန်းကြီးဘိုးချုပ်အကြောင်းလေးတစ်ခုပြောဦးမယ်ပေါ့ပါလဲဆိုတော့ဘုန်းကြီးတို့ဒီ1945ခုနှစ်လောက်လွတ်လပ်ရေးမရခင်နှစ်နှစ်လောက်အလိုဖြစ်ပါလိမ့်မယ်အဲ့ ဲ့တော့ဘိုးချုပ်ကစစ်တပ်ထဲကနေထွက်ပြီးတော့ဖာစာပါလာအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌအဖြစ်နဲ့လွတ်လည်ရရအောင်ကြိုးပမ်းနေတဲ့အချိန်အဲ့ဒီမှာလွတ်လည်ရအတွက်မိန်ကွန်းရှိယူအင်္ဂလိပ်လိုရေးနေတဲ့အချိန်မှာတဲ့အဲ့တော့သူ့ရဲ့ပြည်ပါတော်မြတ်တက္ကသိုလ်နေဝင်ထံကိုအောက်ကနေပြီးတော့ဧည့်သည်နှစ်ယောက်ရောက်လာခဲ့တယ်ရှမ်းဖိုးကြီးနဲ့သူ့ရဲ့လူငယ်တစ်ယောက်ရှမ်းမျိုးသားနှစ်ယောက်ပေါ့ဧည့်သည်ရောက်လာတော့ဘူချုပ်ကပေါ်ထက်မှာသူကမိန်ကွန်းရှိယူအင်္ဂလိပ်လိုရေးနေတယ်လို့ဒီလိုပြောတယ်အဲ့တော့ရေးနေတဲ့အချိန်မှာနောက်ဆက်ဖြစ်မှာဆိုလို့တွေးတင်တဲ့လူနဲ့တွေးပေးတယ်မတွေးတင်တဲ့လူနဲ့ဆိုရင်တက္ကသိုလ်နေဝင်ဆိုတဲ့ပြည်ပုဂ္ဂိုလ်ကတွေးမပေးဘူးဒီတော့ရှမ်းဖိုးကြီးကိုဘာကိစ္စလဲလို့မေးတော့ဘူချုပ်အောင်ဆန်းအတွက်လှူဒန်းကျင်လို့လာတာပါတဲ့ဘာတွေလဲလို့မေးတော့ရွှေချောင်းနေတဲ့ဘာတွေလှူမှာလဲအဲ့တော့ရွှေချောင်းနေလှူဖို့လာတော့တက္ကသိုလ်နေဝင်ကပီရသိတယ်ဒီလိုစိတ်တဲ့ဘူချုပ်မှာမရှိဘူးဆိုတော့ရှမ်းမျိုးသားကြီးနှစ်ယောက်မျိုးသားကြီးတစ်ယောက်နဲ့သူတဲ့ပြည့်မျိုးသားကြီးဖိုးကြီးကိုပြောတာပေါ့အဲ့တော့ဘူချုပ်ကဒါမျိုးတွေလက်ခံမှာမဟုတ်ပါဘူးဒါမျိုးတွေပြောလိုက်တယ်အဲ့တော့ဖာစာဘလာအဖွဲ့ချုပ်ကိုသွားပြီးတော့လှူဒန်းပါဒါမျိုးတိုက်တွန်းလိုက်တယ်တိုက်တွန်းတော့ရှမ်းဖိုးကြီးကဘာပြောလဲဆိုတော့ဘူကြီးတဲ့ဘူကြီးပြောတဲ့အတိုင်းကျွန်ုပ်အဖွဲ့ချုပ်ကိုသွားပြီးတော့ပြည့်ရွှေချောင်းတွေကိုလှူဒန်းခဲ့ပါတယ်တဲ့လွတ်လည်ရေးအတွက်ကြိုးပမ်းတဲ့နေရာမှာအသုံးပြုနိုင်မှုရံပုံငွေတက်လှူဒန်းခဲ့ခြင်းဖြစ်ပါတယ်ခုဒီကိုလာတာကနိုင်ငံရေးရံပုံငွေနဲ့မဆိုင်ပါဘူးတဲ့ဘူချုပ်ရဲ့မိသားစုဟာနိုင်ငံရေးလုပ်တဲ့နေရာမှာချိုချိုချမ်းချမ်းချွေချွေတာတာနဲ့စားတောက်နေရတယ်လို့ကြားသိရပါတယ်အဲ့တော့ဒီလိုစားတောက်နေရတယ်လို့ကြားသိတဲ့ထဲမှာစစ်တပ်ကနေထွက်လိုက်ပြီဆိုတော့လည်းပဲလာကငွေဝင်ငွေမရှိတော့ပါဘူးဒီလိုသိရပါတယ်တဲ့ဒါကြောင့်ဘူချုပ်မိသားစုအနေနဲ့ဘူချုပ်ကရှည်တန်းနေပြီးတော့လွတ်လည်ရေးအတွက်ကြိုးပမ်းတဲ့နေရာနောက်ဆန်မတင်းအောင်လို့မိသားစု30ခုလှူဒန်းကျင်ပါတယ်ဒါကြောင့်ဘူချုပ်ထံကိုဘူကြီးအနေနဲ့မေတ္တာရက်ခံပေးပါလို့ရှမ်းဘူကြီးကပြောတယ်ဒီကြောင့်လေးဘုန်းကြီးတို့စာပေမှာတွေ့ရတယ်ပေါ့အဲ့တော့တွေ့တော့တက္ကသိုလ်နေဝင်ကရှမ်းဘူကြီးရဲ့စေတနာဖြူစင်ပုံတွေကိုသိပြီးတော့ဘူချုပ်ထံပထမသွားပြောတော့ဘူချုပ်ကခန်းကောင်းကောင်းနဲ့အတင်းဘူတော်လွှတ်လိုက်တယ်။ဖွဲချုပ်ကသွားလှူဖို့ပဲပြောလိုက်တယ်။ဒီတော့ပီရဘာပြောလဲဆိုတော့ရှမ်းဖိုးကြီးရဲ့စေတနာဖြူစင်တဲ့အကြောင်းအဖွဲချုပ်ကလည်းပဲလှူဒန်းတဲ့အကြောင်းဒါဘူချုပ်နိုင်ငံရေးလုပ်တဲ့ကလွတ်လပ်ရေးရအောင်ကြိုးပမ်းတဲ့အခါမှာနောက်ဆန်မတင်းဖို့အတွက်ဘူချုပ်မိသားစုသုံးဖို့အတွက်လှူဒန်းတာဖြစ်တဲ့အကြောင်းပြောပြလိုက်တယ်။ဒီတော့ဘူချုပ်စိတ်ကလေးကနည်းနည်းလျှော့သွားတယ်။အဲ့ဒီချိန်မှာဘုန်းကြီးတို့ပြေဖြစ်တဲ့တက္ကသိုလ်နေဝင်ကဘာပြောလိုက်လဲဆိုတော့ဘူချုပ်တဲ့ဒီလိုလုပ်ရင်မကောင်းဘူးလားဘလို့လဲဆိုတော့တဲ့ဒီရှမ်းဖိုးကြီးလည်းပဲဝမ်းမြောက်ဝမ်းသာနဲ့ပြန်သွားဖြစ်အောင်ဘူချုပ်အနေနဲ့အိမ်အောက်ဆင်းပြီးတော့တွေးလိုက်ပါလက်ခံပြီးတော့တွေးဆောင်လိုက်ပါပြီးတော့ဘူချုပ်ကရွှေချောင်းတွေကိုအလှခံပြီးတော့ဂျေဇူးတင်တဲ့အကြောင်းပြောလိုက်ပါအဲ့တော့ဂျေဇူးတင်တဲ့အကြောင်းပြောပြီးတဲ့အခါကျွန်တော်ကနေပြီးတော့လက်နှိပ်ဆက်နဲ့လက်ခံရရှိတဲ့တဘောလေးတချောင်းနှစ်ချောင်းရေးပြီးတော့ဘူချုပ်ကိုလက်မှတ်ထိုးခိုင်းပါပဲ။ဒါဆိုလို့ရှိရင်ရှမ်းဖိုးကြီးအနေနဲ့ဝမ်းမြောက်ဝမ်းသာနဲ့ပြန်သွားနိုင်ပါလိမ့်မယ်တဲ့။ရှမ်းဖိုးကြီးပြန်သွားတဲ့အခါကျွန်တော်အနေနဲ့ဒီရွှေချောင်းလေးကိုဖာစာဘလအဖွဲ့ချုပ်ဗန္ဒာရေးမှူးမြန်မာလင်ဦးတင်ထံသွားပြီးတော့ကျွန်တော်လှူဒန်းလိုက်ပါမယ်။ဒါဆိုရင်ပြဿနာအလုံးရှင်းသွားမှာပါဘူချုပ်လို့ပြောတော့ဘူချုပ်ကလက်ခံလိုက်တယ်တဲ့။ဘူချုပ်ကဘာလုပ်လိုက်လဲ။လက်ခံလိုက်တယ်အဲ့တော့ဘုန်းကြီးတို့လက်ခံပြီးတဲ့အခါမှာဘူချုပ်ကဘာပြောလဲဆိုတော့အဲ့ဒီရှမ်းဖိုးကြီးကိုပြန်ပြောတဲ့စကားလေးကအများကြီးကျေးဇူးတင်ပါတယ်ဦးကြီးတဲ့ဦးကြီးတို့ရဲ့ရှမ်းပြည်နယ်အပါအဝင်တနိုင်ငံလုံးလွတ်လပ်ရေးရအောင်အစွမ်းကုန်ကြိုးစားပါမယ်တဲ့ဘယ်လိုကြိုးစားပါမလဲအဲ့တော့ဒါလေးကိုဘုန်းကြီးဖတ်ရတယ်ပြီးတော့ရှမ်းဖိုးကြီးရဲ့ရွှေချောင်းလေးကိုယာယီလှူခံပြီးတော့ဖာစာဘလအဖွဲ့ချုပ်ဗန္ဒာရေးမှူးမြန်မာလင်ဦးတင်တန်သွားလှူလိုက်တယ်တဲ့အဲ့တော့ဘုန်းကြီးပြောချင်တာဗာလဲဆိုတော့အလုံးစူကြည့်လိုက်မိမိလူအင်းရှည်တန်းတင်အစင်ပေရမည်မိမိလူအင်းရှည်တန်းတင်အစင်ပေရမည်ပုထုဇဉ်တွေဆိုတာကိုမိသားစုကိုချမ်းသာဖို့မလိုချင်ဘူးလားလိုချင်လားဘိုးချုပ်အနေနဲ့ပြောပြပြီပဲဟိုကအာလုံဖွဲ့ချုပ်အတွက်လွတ်လပ်ရေးလုပ်ငန်းစဉ်တွေအတွက်အသုံးပြုဖို့ရံမငွေလှူပြီးပါပြီဘိုးချုပ်စိတ်ဖြောက်စွာနဲ့န နောက်ဆန်တင်မှုကျင်းစွာနဲ့လွတ်လည်ရေးတိုက်ပွဲဝင်နိုင်ဖို့မိသားစုနောက်ကနေပြီးတော့အဆင်ပြေမှဖြစ်မှာမိသားစုအဆင်ပြေဖို့ဆိုတော့ပုထုဇဉ်ပဲဘိုးချုပ်လည်းပဲသူ့မိသားစုအဆင်မပြေစေခြင်းမူလားပြေစေခြင်းလားပြေစေခြင်းလေဒါမိမိရဲ့ဆန္ဒပရိသတ်အားလုံးလည်းပဲဒါမျိုးတွေပေးလိုက်ကိုယ့်အတွက်ဒါမျှတတာပဲမတရားလုပ်တာမှမဟုတ်တာမလိုချင်လောက်ဘူးလားလိုချင်လောက်လားဒါမြေဘုရုပ်ဘုရုပ်အနေနဲ့သူ့ရဲ့အတ္တဆန္ဒကိုရှေ့တန်းတင်ခဲ့သလားမတင်ခဲ့ဘူးလားဒါအရှိကြီးလို့လားအတူကြီးလို့လားအရှိကြီးလို့တိတ်အံ့ဩစရာကောင်းတယ်နောက်တစ်ချက်ကဘုန်းကြီးရဲ့သူ့ရဲ့ပြည်ဖြစ်တဲ့တက္ကသိုလ်နေဝင်ဘုကြီးတယောက်ပြောတဲ့စကားကိုဘုရုပ်အနေနဲ့မှန်တယ်အကျိုးရှိတယ်လက်မခံခဲ့ဘူးလားလက်ခံခဲ့လားအဲ့ဒါသူတော်ကောင်းလက္ခဏာပါလက္ခဏာလဲသူတော်ကောင်းတွေကဓမ္မကိုပဲကြည်တယ်။ဘသူပြောတာလဲပုဂ္ဂိုလ်ကိုမကြည်ဘူး။ဘသူကပြောတဲ့စကားလဲပုဂ္ဂိုလ်ကိုမကြည်ဘူး။အဲ့တော့ဒီစကားကမှန်သလားအကျိုးရှိသလားဒါကိုပဲကြည်တယ်။ဘုကျုံနေနဲ့လက်မခံဘူးဆိုတာမှန်တယ်။သို့တော့ဒီတိုင်းကြီးညင်လိုက်လို့ရှိရင်ရှံဖိုးကြီးရဲ့စေနာကိုစော်ကားရမရောက်ဘူးလားရောက်လား။ဒီတော့တက္ကသိုလ်နေဝင်းဆိုတဲ့ပီအေကနေကြံပေးလိုက်တာ။ဒီတော့ကြံပေးလိုက်တာမှန်တယ်။မှန်လဲမှန်ရင်လေမှန်ယုံနေမကဘူးရှံဘိုးကြီးဝမ်းမြောက်ဝမ်းသာနဲ့ပြန်သွားတယ်။နောက်ပြီးတော့ဘုန်းကြီးတို့လွတ်လည်ရေးအတွက်အဖွဲ့ချုပ်မှာဗန္ဓာရည်တွေတိုးသွားတယ်။အဲ့တော့မှန်တဲ့အပြင်အကျိုးလည်းမရှိဘူးလားရှိလား။အဲ့တော့မှန်တဲ့အကျိုးရှိတယ်ဆိုရင်ဘိုးချုပ်ဟာသူ့ရဲ့လက်အောက်ငယ်သားရဲ့ဇကားကိုမနာမထောင်ခဲ့ဘူးလားနားထောင်ခဲ့လား။ဒါသူတော်ကောင်းကြီးရဲ့လမ်းစဉ်ဘသူ့ရဲ့လမ်းစဉ်လဲ။ဘုန်းကြီးတို့ရှင်သာရိပုတ္တံကိုတော်မြတ်ကြီးတရက်တော်သင်္ကန်းမကြီးမညာဝတ်မိတယ်ပေါ့ဘုန်းကြီးတို့သံဃာတော်တွေဆိုတာသင်္ကန်းဝတ်တဲ့ကနံပါတ်1ချက်ဖုံးရတယ်နံပါတ်2ဒူးအောင်လက်ရှိတဲ့ခန့်ညီညီလေးဝတ်ရတယ်ဒါသံဃာတွေရဲ့ရှင်မြတ်တွေရဲ့အောက်ကသင်္မိုင်ဝတ်တဲ့ဝီနီးသဘောဧကတိရန်တဲ့အခါမှာသင်္မိုင်အောင်လက်လေးသစ်သင်္မိုင်ကလက်လေးသစ်လောက်ပေါ်ပြီးတော့ဧကတိရဲ့လက်လေးသစ်လောက်တက်နေရတယ်အဲ့တော့ဒီလိုညီညီရန်တနေ့တော့ရှင်သာရိပုတ္တံကိုတော်မြတ်ကြီးကညီညီမယန်းတော့မကြီးတော့ခုနှစ်နှစ်သားကိုရင်လေးရဲ့လက်ဝကြည့်ပြီးတော့အရှင်ဘုရားသာရိပုတ္တာတဲ့အရှင်ဘုရားရဲ့သင်္ကန်းမကြီးပါဘူးဒါမျိုးပြောတော့ရှင်သာရိပုတ္တာတနေရာမှာသွားပြီးတော့ညီအောင်ဝတ်လိုက်တယ်ဝတ်ပြီးတော့ကိုရင်လေးကိုဆရာတဲ့ဒါဆိုရင်တင့်တော်ပါပြီလားဆိုပြီးလေးလေးစားစားရှောက်ခဲ့တယ်အဲ့တော့ရှင်သာရိပုတ္တာနဲ့ကိုရင်လေးရဲ့အသက်ဟာရေဖိုးလောက်ကွာတယ်တဲ့ဘယ်လောက်ကွာလဲပညာရှင်တန်းကလည်းပဲမဟာပထဝီမြေကြီးနဲ့ဝါရွက်လောက်ကွာတယ်ပါနဲ့ပါနဲ့กว่าလဲအစင်တန်းမกว่าဘူးလားกว่าလားဒါပေမဲ့ရှင်သာရိပုတ္တရာကိုတော်မြတ်ကြီးဟာကိုရင်လေးရဲ့စကားမှန်တယ်အကျိုးရှိတယ်ဆိုတော့မလိုက်နာခဲ့ဘူးလားလိုက်နာခဲ့လားအဲ့တော့ဘိုးချုပ်ကသူ့ရဲ့လက်အောက်ဖြစ်တဲ့ PA ရဲ့စကားကိုမှန်တယ်အကျိုးရှိတယ်ဆိုတော့ကောင်းပါခဲ့သလားလိုက်နာခဲ့လားဒါသူတော်ကောင်းရဲ့လမ်းစဉ်လားလူယုံမာရဲ့လမ်းစဉ်လားအဲ့တော့သူတော်ကောင်းဆိုတာကတပည့်တွေပြောရင်လည်းပဲလက်ခံတယ်ဒါပေမဲ့မှန်တယ်အကျိုးရှိတယ်ဆိုတဲ့စံနဲ့တော့ကတ်ရတာပေါ့အခုဘိုးချုပ်အနေနဲ့သူ့ရဲ့အတ္တဆန္ဒကိုရှည်တမ်းမတင်ဘဲနဲ့သူကလုံးဝငြင်းချင်တာသူ့ရဲ့ပြည်ရဲ့အကြောင်းအကျိုးလေးပြပြီးတော့မှန်တယ်အကျိုးရှိအောင်ဒီလိုဒီလိုလေးငင်းလိုက်ပါဒီလိုဒီလိုလေးပြောလိုက်ပါဒီလိုဒီလိုလေးလက်ခံလိုက်ပါဒီလိုလက်ခံလိုက်တဲ့အတွက်အကျိုးတရားတွေကိုပြောပြလိုက်တော့ဘိုးချုပ်ကလက်ခံလိုက်တယ်ဒါကိုယ့်ရဲ့အတ္တဆန္ဒကိုရှည်တမ်းတင်တာလားအမှန်တရားကိုမြင်လို့တာလားကဲဆိုလိုက်မိမိလိုရင်ရှည်တန်းတင်အစဉ်ပေရမည်နောက်ပြီးတော့ဒီသူ့ရဲ့ပြည်ဖြစ်တဲ့တက္ကသိုလ်နေဝင်းကိုဘိုလ်ချုပ်အနေနဲ့လေးစားရမရောက်ဘူးလားရောက်လားရှင်သာရိပုတ္တရာအနေနဲ့လည်းပဲဘုန်းကြီးတို့ကိုရင်လေးကိုတန်ဖိုးထားလေးစားတယ်လို့ပြောလို့မရဘူးလားရလားဆိုလိုက်ပဝန်းကျင်အားတန်ဖိုးထားလေးစားတရမြည်အဲ့တော့ဖုရားရှင်စားတဲ့သူတော်ကောင်းတွေရဟန္တာရှင်မြေကြီးကျင့်သုံးခဲ့တဲ့လမ်းစဉ်တွေဘိုလ်ချုပ်ရဲ့လမ်းစဉ်ဟာတူသလားမတူဘူးလားတူတယ်ဒါကြောင့်ဘိုလ်ချုပ်ကိုတနိုင်ငံလုံးကချစ်ကြတာယိုသေးကြတာမျက်နှိုးကြတာဒီချက်တွေမပါလောက်ဘူးလားပါလောက်လားပါလောက်တယ်ဒါဘုန်းကြီးကအချိန်ရသလောက်ကလေးဒါနှိုင်းရှင်ပြီးတော့ပြတာဘုန်းကြီးတို့ရှင်အာနန္ဒာလောင်းဆိုရင်တဘွားမှာရှင်ဘီရင်ဖြစ်တယ်ရှင်ဘီရင်ဖြစ်တော့သူကရှင်ဘီရင်ဖြစ်တဲ့ပညာသင်ယူတဲ့အခါပုရောဟိတ်ဆရာကြီးသင်တယ်ဒါမှမဟုတ်ရှင်ဘီရင်ကအမြင်ကပုရောဟိတ်ကအောက်ကဒီလိုသင်တယ်ဒ ဒီတော့ဘုန်းကြီးတို့ဖရာလောင်းကတောင်းစားနေတဲ့ဒွန်းဆန္ဒဖြစ်တော့တရသီလာခိုးတာနဲ့ကြုံနေတာအဲ့တော့တရပင်ပေါ်ကနေတရသီခိုးရင်းနဲ့ချက်ချင်းဆင်းပြီးတော့ရှင်ပြန်ကိုဒါမတရားတဲ့လုပ်ပါတဲ့ဆရာဆိုတာပေါ်ကနေရမှာတပိအောက်ကနေရမှာခုတော့ဆရာဖြစ်တဲ့ပုရောဟိတ်ကအောက်ကတပိဖြစ်တဲ့ရှင်ပြန်ကပေါ်ကဆိုပြီးတော့တောင်းစားတဲ့ဒွန်းဆန္ဒကဒီလိုပြောတာကိုရှင်အာနန္ဒာလောင်းရှင်ပြန်ကြီးကငါ့ကိုတောင်းစားတဲ့ပုဂ္ဂိုလ်ကပြောတယ်လို့မမြင်မဲနဲ့မှန်ကန်အကျိုးရှိတော့လက်ခံကျင့်သုံးခဲ့တယ်တဲ့မှန်ကန်ကြိုးရှိတော့ဘာလုပ်ခဲ့လဲအဲ့ဒါရှင်အာနန္ဒာရဲ့အလောင်းဘုသူ့ရဲ့အလောင်းလဲဘိုလ်ချုပ်ရဲ့ကျင့်စဉ်ဟာဒါတွေနဲ့မသွားပြီးတော့မတူဘူးလားတူလားကိုယ့်ရဲ့အတ္တကိုယ့်ရဲ့ဆန္ဒကိုမိသားစုချမ်းသာဖို့ဒီအတ္တတွေကိုရှည်တမ်းမတင်ခဲ့ဘူးနိုင်ငံတော်ကြီးတိုးတက်ကြီးပွားဖို့နောင်လာနောက်သားတွေအတူကိုမမာဖို့အဲ့တော့ကိုယ့်ရဲ့အတ္တဆန္ဒကိုရှည်တမ်းမတင်ခဲ့ဘူးပြကိုရဲ့ဆန္ဒကချက်ချင်းညင်းပယ်လိုက်ခြင်းသာအောက်ကပီရဲ့တင်ပြတာမှန်တဲ့ကြိုးရှိတယ်ဆိုတော့သူ့ရဲ့လက်အောက်တပိငယ်သာဖြစ်ပေမဲ့လေးလေးစားစားနားထောင်ခဲ့တယ်တဲ့ဒီကျင့်စဉ်လေးတွေကိုဘုန်းကြီးတို့ယနေ့အသင်းသူအသင်းသားတွေရောတရားနာတဲ့တရားဓမ္မတွေရောမိတ္တူမကူးသင့်မူလားကူးသင့်လားဒါဆိုလို့ရှိရင်မျှတာမယ်ညီညွတ်မယ်ချစ်ကြည်မယ်တဲ့ချစ်ကြည်ပြီးတော့အတူရှင်တွဲပြီးတော့ဒီအသင်းကြီးဟာဘုန်းကြီးတို့ကဘာမပြတ်မချင်းတောင်တည်သွားနိုင်ဒီကျင့်စဉ်တွေမရှိရင်တော့ပြတ်သုံးသွားနိုင်တယ်။ဒါကြောင့်ဘိုလ်ချုပ်မရှိပေမယ့်ဘိုလ်ချုပ်ရဲ့ကျင့်စဉ်တွေကိုခုချိန်ထိသူတော်ကောင်းစိတ်တဲ့ရှိတဲ့ပုဂ္ဂိုလ်မှန်တယ်မြမနစ်သက်ဘူးလားနှစ်သက်သလား။နောက်တစ်ခါဘုန်းကြီးတို့တတိယကျင့်စဉ်ကမေတ္တာထားရမယ်တဲ့။ဘာလို့ရမလဲ။ဆိုလို့မေတ္တာရှိထားကံသုံးပါဖြစ်ပွားစေရမည်။အရာရာမှာမေတ္တာတရားကိုရှည်ထားပါတဲ့မေတ္တာတရားကိုလက်ကင်ထားပါတဲ့မေတ္တာတရားကိုဘာလုပ်ထားမှာလဲကဲကြည့်သုံးသက်ကြည့်လိုက်လေဘုန်းကြီးတို့ဘိုလ်ချုပ်အနေနဲ့ဒီရွှေတွေကိုသူ့အတွက်မယူဘဲနဲ့အဖွဲချုပ်အတွက်လှူလိုက်တယ်ဆိုတာတိုင်းပြည်ကြီးပွားချမ်းသာစေဖို့လားဆင်းရဲသွားစေဖို့လားတိုင်းပြည်လွတ်လပ်ရေးရဖို့လားသူကျွန်ဖြစ်ဖို့လားအဲ့တော့ဘိုလ်ချုပ်မှာနှလုံးသားတွေကတိုင်းပြည်လွတ်လပ်ဖို့ပြည်သူပြည်သားတွေချမ်းသာစေဖို့ဒီမေတ္တာမရှိဘူးလားရှိလားအဲ့ဒါမနောကံမေတ္တာဗာမေတ္တာလဲနှုတ်ကလည်းပဲတခါတည်းရန်ပြောတယ်လွတ်လပ်ရေးအတွက်ပြည်သူပြည်သားတွေကောင်းစားရေးအတွက်ခုနကရှံဖိုးယူလေကျေးဇူးများကြီးတင်ပါတယ်တဲ့ဖိုးကြီးတို့ရဲ့ဦးကြီးတို့ရဲ့ရှမ်းပြည်နယ်ပါဝင်တနိုင်ငံလုံးလွတ်လပ်ရေးရဖို့အတွက်ကျွန်တော်အစွမ်းကုန်ကြိုးစားပါမယ်ထုတ်ဖို့ပြောလိုက်တာဝစီကံမေတ္တာမဟုတ်ဘူးလားဟုတ်လားလက်တွေ့အသက်သေးခံပြီးတော့တိုင်းပြည်အတွက်ဆွန့်လွတ်ပြီးတော့လွတ်လပ်ရေးရအောင်ယူပေးခဲ့တာကာယကံမေတ္တာဗာမေတ္တာလေအဲ့တော့ဘိုလ်ချုပ်အနေနဲ့သူ့ရဲ့မနောကံစိတ်ဓာတ်ဝစီကံအပြောအဆိုကာယကံလက်တွေ့လုပ်ရဲ့တိုင်းပြည်လွတ်လပ်ဖို့သူကျွန်ဘွားကလွတ်မြောက်ဖို့တိုင်းပြည်ဒီမိုကရေစီရဖို့တိုင်းပြည်ချမ်းသာဖို့ပြည်သူလူထုစိတ်ဓာတ်မြင့်မြတ်ဖို့ဒါတွေပါနေတော့မေတ္တာတရားကင်းတယ်လို့ပြောလို့မရပါဘူးမေတ္တာမပြည့်ဘူးလားပြည့်လားအဲ့တော့ဒီကျင့်စဉ်သုံးပါဘိုလ်ချုပ်ကျင့်သုံးသွားတယ်ပဝန်းကျင်ပေါ်မှာလည်းလေးစားတယ်တပည့်ပေါ်မှာတောင်လေးစားခဲ့တာပဲနောက်ပြီးတော့မိမိရဲ့စန္ဒာကိုရှည်တမ်းမတင်ဘူးရွှေချောင်းတွေကိုကိုမိသားစုအတွက်ကိုချမ်းသာဖို့အတွက်အသုံးမပြုတိုင်းပြည်လူလက်ရေးအတွက်အသုံးပြုသွားတယ်နောက်တတိယကျင့်စဉ်ဖြစ်တဲ့ဘာပဲပြောပြောဘာပဲလုပ်လုပ်စိတ်ကြံလွတ်လည်ရရဖို့တိုင်းပြည်ပြည်သားတွေလွတ်လွတ်လပ်လပ်ချမ်းချမ်းသာသာနေတိုင်းဖို့မေတ္တာတွေပြေဝခဲ့အဲ့တော့ဘိုလ်ချုပ်ဟာဒီမြတ်တာချစ်ကြည်ရေးညီညွတ်ရေးကျင့်စဉ်သုံးပါးနဲ့ပြည့်စုံတယ်လို့ပြောလို့မရဘူးလားရလားအဲ့တော့ဒီကျင့်စဉ်သုံးပါးဟာရှင်နုရုဒ္ဓရှင်နန္ဒီယရှင်ကိမိလာတို့သုံးပါးကျင့်သုံးခဲ့တဲ့လမ်းစဉ်ဒါကိုမြတ်စွာဘုရားသာဓုခေါ်ပြီးတော့အတည်ပြုခဲ့တဲ့လမ်းစဉ်ဘုရားရှင်ကိုယ်တော်တိုင်နှစ်သက်တော်မူခဲ့တဲ့လမ်းစဉ်ဒီလမ်းစဉ်သုံးချက်ရှိနေဘုန်းကြီးတို့ယနေ့အသင်းသူအသင်းသားတွေပါဝင်နှမောက်မျိုးသူမျိုးသားတွေရောအားလုံးသောမြန်မာနိုင်ငံသူနိုင်ငံသားတွေရောဒီကျင့်စဉ်သုံးမျိုးကိုသာကျင့်သုံးရင်အားလုံးမျှတပြီးတော့မညီညွတ်နိုင်ဘူးလားညီညွတ်နိုင်လားညီညွတ်ရင်မချမ်းသာဘူးလားချမ်းသာမလားဒါလေးတွေကိုဘုန်းကြီးကတွေးစီခြင်းလို့ကျင့်စီခြင်းလို့သိစီခြင်းလို့မျှတရည်ညီညွတ်ရေးရှစ်ကြည်ရေးဆိုတဲ့တရားကိုဟောပေးခြင်းဖြစ်ပါတယ်။ကဲအားလုံးဒီကျင့်စဉ်သုံးပါးကိုဆိုရအောင်။ပဝန်းကျင်အားတန်ဖိုးထားလေးစားတရမည်မိမိတို့အင်း ရှည်ရန်တွင်အစဉ်ပေရမည်မေတ္တာရှိထားကံသုံးပါဖြစ်ပွားစေရမည်ကျင့်စဉ်သုံးဝလိုက်နာကမြတ်တာချစ်ကြည်မည်ရှင်နုရုဒ္ဓာလျှောက်ထားပါသုံးဖြာညီညွတ်ကြောင်းစွမ်းဤရှင်နန္ဒီယာလျှောက်ထားပါသုံးဖြာညီညွတ်ကြောင်းစွမ်းဤရှင်ကိမိလာလျှောက်ထားပါသုံးဖြာညီညွတ်ကြောင်းစွမ်းဤဗုဒ္ဓမြတ်စွာခွင့်ပြုပါသုံးဖြာညီညွတ်ကြောင်းစွမ်းဤအဲ့ဒီလိုဘုရားရှင်ကမိန့်တော်မူပြီးတော့ယန်းဒီမမေးမလျော့နေကြဘူးမိန်ကြားပြီးမေးပြီးတော့ဘုရားရှင်ကစောစောကပြောခဲ့တဲ့ပါဠိလိယကရွာရဲ့အနီးရခိတတော်ကြီးတွေမှာကြွားပြီးတော့အဲ့ဒီဆေဝါမြောက်တတ်တော်45နှစ်မှာတပါးတဲ့တရင်သုံးပြီးတော့ဝါတွင်သုံးလပတ်လုံးယန်းတပါးမှမရှိလူတစ်ယောက်မှမရှိပဲနဲ့ပါဠိတွေကဆင်ကြီးကိုပြုစုခံပြီးတော့လူမိုက်တွေနဲ့နေရတာတဲ့တပါးတဲ့နေရတာချမ်းသာတယ်ဆိုပြီးသတင်းသုံးသွားခဲ့ပါတယ်။ဒါလို့ဆိုရင်ဘုန်းကြီးဟောချင်တဲ့မြတ်တာရေညီညွတ်ရေရှစ်ကြည်ရေဆိုတာအလုံးနားလည်လောက်ပြီးလို့ယူဆပါနားလည်လားမလည်ဘူးလားနားလည်ပြီးလို့သိလို့ရှိရင်ကျင်ရမယ်တဲ့သိရင်ဘာလုပ်ရမလဲဒါကြောင့်ဒီတရားဒီကျင့်စဉ်သုံးပါးကိုကိုယ်တိုင်ကျင့်သုံးပြီးတော့ကိုယ့်ရဲ့သားသမီးတွေကိုပစ္စည်းအမွေပေးယုံများနဲ့ဘွဲဒီဂရီပေးယုံများနဲ့အားမရပါနဲ့ဒီကျင့်စဉ်သုံးပါးကိုပါလက်ဆင့်ကမ်းပြီးတော့အမွေပေးနိုင်ရပါစေဒီလိုအမွေတွေကိုကျင့်သုံးပြီးတော့အာလုံမြတ်တာချစ်ကြည်ပြီးတော့အတူရှင်တွင်တဲ့နေထိုင်ပြီးတော့ပါရမီတွေတစ်ပြည့်ပြည့်ရင့်တန်ကမညံဖွညံဖြင့်နိဗ္ဗာန်ချမ်းသာမြတ်ကိုကိုစီကိုငါတင်မြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်တည်းကဲအလုံးရှည်စေချာမြဝေမယ်နော်အချင်းချုပ်အလုံးလိုက်ဆိုလိုက်